ဒီနေ့သာသနာတော်နှစ်2558ခုကောဇာတကိ1396ခုတော်တယ်လာပြီကျော်4ရက်2014ခု9လပိုင်း12ရက်တောက်ကြနေ့နေ့လည်ခင်းအခါကာလမှာမုံရွာမျိုးချူတောင်းပြည့်မြတ်စွာဘုရားဘောဂရန္တီဓမ္မယုံတော်တွင်မှဆင်းရဲခြင်းပါကြတဲ့ဒုတိယအကြိမ်မြောက်ဓမ္မတဟာယတရားပွဲပြည်မြောက်ရေးခွဲမှရှင်းပြပြီးရရှင်းပါတဲ့တရားစခန်းပွဲ၅ရက်တရားစခန်းပွဲပေါ့နော်။ဒါဒီကနေ့ပထမဦးဆုံးညရဲ့နေ့ကဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပွဲမှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ဒကာကြီးဦးကျော်သိန်းဒကာမကြီးဒေါ်ချင်းရှင်းတဲ့ဧကီအလှပြင်ဆိုင်မိသားစုနဲ့တရားကြီးဥတန်းရှိဒကမာကြီးတော်များများတင်အောင်သစ္စာဒန္တတုရောင်းဝယ်ရင်းမိသားစုတဲ့ဒီမိသားစုရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ပေတပောင်းတော်တို့ရသောဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်ဒီတော့ဒီကနေ့ဥယဒနာတရားကိုကျင့်ကြံကြိုးကိုအထောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာကြတဲ့ယောဂီတူတော်ရှင်တို့ကိုဦးဇင်းတို့ပါတရားပြောမှလည်းဆိုလို့ရှိရဲ့သစ္စာ၄ပါးကိုမတိလေတမျှကလပတ်လုံးဆင်းရဲဒုက္ခမချုပ်ဆုံးနိုင်ဘူးဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောမှာပါသစ္စာဘုရားရှင်ကိုရောင်မြတ်ကြီးကယဟန်တော်ရှင်မြတ်တွေကိုဟောကြားတော်မူခဲ့တဲ့တုတ်တန်တစ်ခုရှိတယ်အဲ့ဒီမှာပါဟောတာတော့ဆိုတော့ဘိက္ခုယဟန်တော်တို့ရောအရှင်ပုဂ္ဂိုလ်သည်အဟံငါသည်ဒုက္ခအရိယတစ္ဆာဒုက္ခတစ္ဆာကိုယထာဘုဒ္ဓံဟုတ်မှန်သည့်အတိုင်းအနပိတမစ္ဆာထိုးထွင်း၍မတိမူ၍ဒုက္ခတမှုရိယအရိယတစ္ဆာတမှုရိယတစ္ဆာကိုယထာဘုဒ္ဓံဟုတ်မှန်သည့်အတိုင်းအနပိတမစ္ဆာထိုးထွင်း၍မတိမူ၍ဒုက္ခနိရောဓအရိယတစ္ဆာနိရောဓသစ္စာကိုယထာဘုဒ္ဓံဟုတ်မှန်သည့်အတိုင်းအနာပိတမစ္စာထွတ်ထွင်း၍မတိမူ၍ဒုက္ခနိရောဓဂามိနိတတိပဒံအရိယသစ္စာမဂ္ဂသစ္စာကိုယထာဘုဒ္ဓံဟုတ်မှန်သည့်အတိုင်းအနာပိတမစ္စာထွတ်ထွင်း၍မတိမူ၍ဒုက္ခတဆင်းရဲဤအန္တံအဆုံးကိုကရိတမိတိပြုအံ့ဧဝံဤလိုတတထုပုဂ္ဂိုလ်ဤအတံဌာနဤကဲ့သို့ပြောဆိုနိုင်သောအကြောင်းအရာသည်နာဝိတိမရှိဒီကေကဘာပြောတာလဲဆိုတော့ယဟန်တို့တဲ့ပုဂ္ဂိုလ်တူတယောက်ဟာသစ္စာ၄ပါးကိုထိုးထွင်းပြီးတော့မတိပဲနဲ့ရှင်ရဲ့ဒုက္ခကုံဆုံးနိုင်တယ်လို့ပြောခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အတွက်အဲ့လိုပြောနိုင်ကြအကြောင်းတရားဆိုတာမရှိပါဘူးတဲ့ဆိုလိုတာကသစ္စာ၄ပါးကိုမတိပဲနဲ့ဒုက္ခချုပ်ဆုံးတယ်ဆိုတာဘယ်တော့မှမဖြစ်နိုင်ဘူးအဲ့ဒါကိုမြတ်စွာဘုရားကဥပမာလေးနဲ့တောင်ဆက်ပြီးတော့ပြောထားတယ်သစ္စာလေးပါးကိုမသိဘဲနဲ့ဒုက္ခမကုံနိုင်ဘူးဒုက္ခမဆုံးနိုင်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြထားတဲ့ဥမာကရှားရွက်တို့ရှားရွက်တို့ဒီပြူရွက်တို့ ਨੇ ရေထုတ်မယ်ဆိုလို့ရှိရင်ဒါထုတ်လို့မရနိုင်ပါဘူးတဲ့ဒီကုံတယောက်ကငါရှားရွက်နဲ့ရေထုတ်ပြီးတော့ဝါအောင်တောက်လိုက်တယ်တန့်ရှင်းသွားအောင်ချိုးလိုက်တယ်လို့ပြောမှဆိုရင်အဲ့ဒါယုံနိုင်ကြအကြောင်းမရှိဘူးပေါ့အဲ့လိုပဲသစ္စာလေးပါးကိုမသိဘဲနဲ့ရှင်ရဲ့ဒုက္ခဆိုတာဘယ်တော့မှမကုံနိုင်ဘူးလို့မြတ်စွာဘုရားဟောတယ်။သစ္စာ၄ပါးကိုတိမှန်တယ်ရှင်ရဲ့ဒုက္ခတွေဟာကုံနိုင်တယ်ပေါ့။အဲ့ဒါကိုလည်းမြတ်စွာဘုရားကကြာရွက်တို့ပေါက်ရွက်တို့ ਨੇ ရေထုတ်ခဲ့မယ်ဆိုရင်တော့ဒါဖြစ်နိုင်တယ်ပေါ့။တောက်လို့လည်းရမယ်။ဒါရေဝများစွာထုတ်ယူနိုင်တယ်ပေါ့။အရေးကြီးတွေကအကြီးကြီးတွေဆိုတော့ဟုတ်လား။အဲ့ဒါလိုပဲဦးဇင်းတို့သစ္စာ၄ပါးကိုတိမှန်တယ်ဒုက္ခဆိုတာကုံဆုံးနိုင်တာ။သစ္စာ၄ပါးကိုမတိလေတည်းမြတ်တဝါတွေဟာတဘွားပြီးတဘွားတကြောင်ပြန်ပြန်ညင်ညင်နေကြီးတက်ချီကြကြီးအဲ့လိုမျိုးပြေးတော်ရလိမ့်မယ်ကျင်လည်ရလိမ့်မယ်ကျက်စားရလိမ့်မယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းမြတ်စွာဘုရားကကောဋ္ဌိကာမသုတ်တံမှာဗာဟောထားတယ်ဆိုတော့ဘိက္ခူရဟန်းတော်တို့တဲ့စတုံဏ၄မျိုးကုန်သောအရိယသစ္စာနဲ့အရိယသစ္စာတို့ကိုအတ္တတနာမတိခြင်းမမြင်ခြင်းကြောင့်အနမှုဘောဓာဝိပဿနာဉာဏ်ဖြင့်လျော်စွာမတိခြင်းကြောင့်အပတိဝေဒာမဲ့ဉာဏ်ဖြင့်ထိုးထွင်း၍မတိခြင်းကြောင့်မမင်စီဝငါဖျားသည်၎င်းတုံမာကင်စသင်္ခေတသားတို့သည်၎င်း ေဝံဤကဲ့သို့ဒီကံရှိလျက်လှစွာသောဣမံအတ္တနံဤကာလပတ်လုံးတန္တဝိတံကြီးလွားခဲ့ရဘူးလေသည်တန္တရိတံရှင်သည်ပြစားခဲ့ရဘူးလေသည်တစ္ဆာ၄ပါးကိုအနတုဘောဓဝိပဿနာဉာဏ်ဖြင့်လျော်စွာမသိခြင်းကြောင့်အပတိဝေဒမဉ္ဇဉ်ဖြင့်ထိုးထွင်း၍မတည်ခြင်းကြောင့်ဟောနှစ်ချက်ပြောထားတယ်နော်အဲ့ဒါလိုသစ္စာလေးပါးကိုဝိပဿနာဉာဏ်နဲ့မတည်ဘူးမဉ္ဇဉ်ဖြင့်ထိုးထွင်းပြီးတော့မတည်ဘူးဒီလိုမတည်ခြင်းကြောင့်ငါဖရာတိ၎င်းတင့်ချက်သားတို့တိ၎င်းဒီလောက်ရှည်လျားတဲ့ကာလတစ်ချောင်းလုံးတပြောင်းပြန်ပြန်ကျင်လည်ကျက်စားခဲ့ရလာပြီတဲ့ဒီနေရာမှာအနတုဘောဓာသစ္စာလေးပါးကိုဝိပဿနာဉာဏ်ဖြင့်လျော်စွာမသိခြင်းဆိုတာကဒေဂာဓမ္မတို့အရှင်တို့သစ္စာလေးပါးနဲ့ပတ်သက်ပြီးတော့တုဒ္ဓမယဉာဏ်အနေနဲ့ကြာဘူးနာဝရှိအောင်ကြိုးစားရမယ်။ပြီးရင်မိမိရဲ့ခန္ဓာကိုသတိပဋ္ဌာန်ဒေသနာတော်နေနဲ့အညီသတိဥရှိပြီးတော့ရှုမှတ်ပွားများရမယ်။အဲ့လိုရှုမှတ်ပွားများမယ်ဆိုရင်ခန္ဓာဟာတခဏလေးတောင်မှမြဲတဲ့သဘောမရှိတဲ့အတွက်ကြောင့်ဒီခန္ဓာမှာဘာတွေပဲဖြစ်ပေါ်ဖြစ်ပေါ်လာလာဤတက်နေတယ်ခိုင်မြဲနေတယ်ဆိုတာတခဏလေးတောင်မရှိတဲ့အတွက်ကြောင့်ခန္ဓာမှာဘာဖြစ်နေလို့မှကောင်းနေလို့မချိုးနိုင်ဘူးလို့ဒုက္ခရဲ့သဘောကိုထက်တလောက်မရိစားမိနိုင်ဘူးလားရိစားမိနိုင်တယ်အေးအဲ့လိုခန္ဓာဟာဒုက္ခဖြစ်တယ်လို့ဝိပဿနာရှုရင်းနဲ့မိမိတို့နားလေသဘောပေါက်မယ်ဆိုလို့ရှိရင်ဒါသစ္စာလေးပါးကိုအနတ္တဘောဓဝိပဿနာဉာဏ်ဖြင့်လျော်စွာသိတယ်လို့ဆိုရတယ်ဟုတ်လားအဲ့ဒါကိုဆက်လက်ကြိုးစားလို့ဒကာဓမ္မတို့အရှင်တို့ကိုယ့်ရဲ့ကြိုးစားအထုံးမှုဝိရိယထက်သန်လို့မဉ္ဇဉ်ဖူဉ္ဇဉ်ကိုရခဲ့မယ်ဆိုရင်တော့တည့်တည့်ပြောရင်မဉ္ဇဉ်ကိုရပြီဆိုရင်တော့အဲ့ဒါပတိဝေဒထိုးထွင်းပြီးတော့သစ္စာလေးပါးကိုသိတယ်ဆိုတဲ့အရှင်ကိုရတယ်အဲ့ဒီလိုမျိုးမသိကြလို့ညစွာဘုရားရောတတိသံဃာတွေရောမြတ်စွာဘုရားကတော့မမင်းစီဝါငါဘုရားတိ၎င်းတုံမကင်းစတင်ချစ်သားတို့တိ၎င်းတို့ဒါမသိခင်တုန်းကတန်လျာထဲမှာဒုက္ခတွေအမျိုးမျိုးတွေ့ခဲ့ရတယ်။ဘင်းဘဝတွေဟာတကယ်တမ်းကသစ္စာလေးပါးကိုမသိလေတည်းမျှအကျင်လေကြရမယ်သွားကြရမယ်။သမုဒ္ဒရာလေးခြင်းထဲမှာရှိတဲ့ရေထက်ဘဝတန်လျာအဆက်ဆက်ခေါင်းဖြတ်ခံရလို့ယောစီကြလာတဲ့သွေးကပူပြီးတော့များတယ်ဆိုတဲ့ဒေသနာတွေလည်းပဲဒကာဓမ္မတို့ဥရှင်တို့မှတ်သားဖို့ပါတယ်ဟုတ်လားသမုဒ္ဒရာလေးခြင်းထဲမှာရှိတဲ့ရေထက်ကိုတောက်ရှုခဲ့တဲ့အမိရဲ့နှုတ်ရည်ကပူပြီးတော့များတယ်ဆိုတာကိုလည်းပဲမှတ်သားဖို့ကြတယ်ပေါ့ဟုတ်လားတန်လျာဟာဘလောက်ကြာခဲ့ပြီဘလောက်ရှည်ခဲ့ပြီလဲဆိုတာအနတ်မတက်ကိုရံအစဟာမတိနိုင်တော့အောင်ကိုရှည်လျားခဲ့လာပြီလို့မြတ်စွာဘုရားဟောတယ်အဲ့လိုရှည်လျားတဲ့ကာလပတ်လုံးဘဝတွေအမျိုးမျိုးဖြစ်ကြတဲ့နေရာမှာဟိုကောင်းငင်ကိုမြှောက်လိုက်တဲ့တို့ဟာတခါတည်းရမှာအရင်ကကြာခြင်းကြမယ်တခါတည်းရမှာအပြားကလည်းကြာခြင်းကြမယ်သူကြာခြင်းမလို့ကြာမယ်ပေါ့ကောင်းငင်ကိုဖြစ်တင်လိုက်တဲ့တို့ပြန်ကြလာပြီဆိုလို့ရှိရင်ဘေပုံစံကြမယ်ဆိုတာမခံမနိုင်ဘူးပေါ့ဟုတ်လားအဲ့လိုပဲဘဝတန်လေးရမှာဖြစ်ကြရတဲ့ဒကာမတို့ဦးညင်းတို့တွေဟာဘယ်လိုဘဝမျိုးမှာဖြစ်ရမယ်ဆိုတာကိုကံတေကံမပြောလို့မရဘူးကုထုခြင်းဒုတိယရဲ့ဘဝဟာဒီတဲ့တွေကအမျိုးမျိုးအထွေထွေမပြုတ်ထားတဲ့ကံတရားတွေကလည်းအမျိုးမျိုးပုံပုံဆိုတော့ဒါဘလူးကြီးစီမံလိုက်နေဘလူးကြီးအကြောင်းတင်သွားမယ်ဆိုတာကိုဘယ်သူမှမသိနိုင်ဘူးပေါ့ဒါကြောင့်ဉာဏ်ရှိလို့တွေးတတ်မယ်ဆိုရင်ဘဝတန်တရားဟာတစ္ဆာလေးပါးကိုမသိလေတည်းမျှကြောင်းဝဲဖွယ်ရကောင်းနေဆိုတာကတော့မတင်ချဘူးလားတင်ချရတယ်ဟုတ်လားဒါကြောင့်တစ္ဆာလေးပါးကိုသိအောင်ကြိုးစားအထောက်ကြရမယ်အခုတတိပဒံဘာဝနာနည်းနဲ့မိမိခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုသတိဥရှိပြီးတော့တိနေအောင်ကြိုးစားအထုတ်နေကြတယ်ဆိုတာဒါသစ္စာလေးပါးကိုသိအောင်ကြိုးစားအထုတ်နေတာလို့မဆိုနိုင်ဘူးလားခန္ဓာရဲ့သဘာဝတွေကိုသိမြင်နားလည်အောင်ကြိုးစားရင်းနဲ့ခန္ဓာဟာဆင်းရဲတယ်လို့ဝိပဿနာဉာဏ်နဲ့သိမယ်ဆိုရင်နော်အနုဘောဓဉာဏ်သစ္စာလေးပါးကိုဝိပဿနာဉာဏ်နဲ့လျော်စွာသိရင်တနည်းအားဖြင့်မဉ္ဉံဖြစ်ပေါ်ဖို့အတွက်ရှိပြီးအနေနဲ့ဒါပြင်ပြန်ကြိုးကိုအထုတ်နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်။ဒါကြောင့်ကိုယ်လုံနေတဲ့အလုပ်တွေဒုက္ခချုပ်ဖို့အတွက်လုံနေတာဟုတ်လား။ဘာလုပ်ဖို့အတွက်လုံနေတာ။ဒုက္ခချုပ်ဖို့အတွက်လုံနေတာဒုက္ခချုပ်ဖို့အတွက်လုံနေတာနော်။ဒုက္ခဆိုတာကဒုက္ခရဲ့သဘောကိုမြင်မှဒုက္ခဆိုတာလည်းချုပ်နိုင်တာ။ဒီနေ့မှာဦးဇင်းတို့ ဒုက္ခကိုဒုက္ခလို့မသိရင်ဒုက္ခတွေဖြစ်ပြီးတော့ဖြစ်နေမယ်လို့ရိုးရိုးရှင်းရှင်းလေးနားလည်ဖို့လိုတယ်။ဒုက္ခကိုဒုက္ခလို့မသိလို့ရှိရင်ဒုက္ခရဲ့ပုံမှာတွတ်တမဲမောဇွဲလန်းနေဆိုတဲ့လောဘကလာတော့မှာပဲ။ဟုတ်လား။အဲ့ဒီလောဘဆိုတဲ့သမုဒိယတစ္ဆာဖြစ်ပြီးဆိုရင်ထိုသမုဒိယတစ္ဆာကြောင့်ဒုက္ခတွေသာလည်းဖြစ်ပြီးတော့ဖြစ်စရာအကြောင်းရှိတယ်။ဒါကြောင့်ဘာကြောင့်ဒုက္ခတွေဖြစ်နေတာတုံးဆိုတဲ့မေးခွန်းကိုဖြေရှင်းနေဆိုရင်အလွယ်ကူဆုံးရှင်းလင်းဆုံးကတော့ဒုက္ခကိုဒုက္ခလို့မသိလို့ဒုက္ခတွေဖြစ်ပြီးတော့ဖြစ်နေတာလို့ပြောမယ်ဆိုရင်ကောမှားမလားမှားဘူးနော်ဒါကြောင့်ဒုက္ခကိုဒုက္ခလို့သိအောင်ကြိုးစားခြင်းဒီဒုက္ခချုပ်အောင်ကြိုးစားရန်ရောက်တယ်ဒုက္ခကိုဒုက္ခလို့သိအောင်ကြိုးစားနေတဲ့ခိုက်တက်မှာဒုက္ခရဲ့ပုံမှာကျွလန်းနေမမောတဲ့တွေ့တာတွေဆိုတဲ့သမုဒယတစ္ဆာရှိစရာအကြောင်းရှိမလားမရှိဘူးသမုဒယတစ္ဆာမရှိဘူးဆိုရင်သမုဒယတစ္ဆာကြောင့်ဖြစ်ပေါ်လာမဲ့ဒုက္ခကိုကိုယ်ဟာချုပ်ဆိုးအောင်လုပ်ရရောက်သွားတယ်ပေါ့ဒါကြောင့်ကိုယ်လုံနေတဲ့အလို့ရဲ့တန်ဖိုးကိုလည်းပဲနားလေဖို့တည်ဖို့လိုရင်ပေါ့ဟုတ်လားဒါကြောင့်ပေတပ်ပေါင်းတော်အောင်လို့တစ္ဆာတန်ယုံမှာအခုပြောခဲ့တဲ့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော်တွေတစ္ဆာ၄ပါးကိုမတိဘဲနဲ့ဆင်းရဲဒုက္ခကတော့မှမချုပ်ဆုံးနိုင်ဘူးတစ္ဆာ၄ပါးကိုမတိလို့တဲ့တတ္တဝါတွေကအမျိုးမျိုးပုံပုံဘဝတွေမှာနှိမ့်ကျပြီးတော့မြင့်မားပြီးတော့ဟုတ်လားယုံညံ့ပြီးတော့မြင့်မြတ်ပြီးတော့အမျိုးမျိုးပုံပုံဖြစ်ပြီးတော့ဒုက္ခတန်လျာထဲမှာလည်ကြရတာဟိုဦးဇင်းတို့မြတ်စွာဘုရားရဟန်းတန်ခါးတွေများစွာချံရံပြီးတော့ရာဇဂုံမျိုးတွေကိုဆုံးခံကြတော့ဦးဇင်းတို့ဝမ်မာလေးတကောင်ကိုမြင်လို့မြတ်စွာဘုရားပြုံးနေတဲ့ဒီအကြောင်းအရာလေးတွေကိုလူတိုင်းကြားဖို့ပါလေဒါပေမဲ့ဒီအကြောင်းအရာလေးကိုအကြောင်းပြုပြီးတော့ဟောတဲ့တရားကအလွန်လေးတဲ့တို့ကြောင့်အလွန်စဉ်းစားစရာကောင်းတဲ့တို့ကြောင့်ဦးဇင်းတို့ပြောမှာပါဟုတ်လားအဲ့ဒါလိုဝမ်မာလေးကိုမြင်တော့မြတ်စွာဘုရားကပြုံးနေကျုံးတဲ့အခါကျတော့မြတ်စွာဘုရားရဲ့သွားတော်၄၀ဇေတော်၄၀ကနေပြီးတော့ဖြူဝင်းတဲ့ဩဒါတရောင်ကြီးတွေကလျှက်စည်းလက်တလို့ဝင်းနေဖြစ်သွားတယ်။အဲဒါကြောင့်နောက်တော်ဘာကပါလာတဲ့ကျန်တနာကိုတော်မြတ်ကမြတ်စွာဘုရားကျုံးနေဆိုတာကိုသိတော့မြတ်စွာဘုရားကိုမေးတယ်ပေါ့။မေးတဲ့အခါကျတော့မြတ်စွာဘုရားကစိတ္တအနန္တာတဲ့ဟောဒီဝတ်မလေးဟာဇမတိဟာလာလားတဲ့နော်။သူဟာကောက်ကုတံမြတ်စွာဘုရားလက်ထက်တုန်းကကောက်ကုတံမြတ်စွာဘုရားလက်ထက်တုန်းကဟိုကျက်မလေးတကောင်ဖြစ်တာအဲ့ဒီကျက်မလေးကဘယ်နာမှာကျက်စားတာတုန်းဆိုတော့ယဟန်တန်ဃာတွေတရင်တုံးနဲ့ကြောင်းနာမှာသူကကျက်စားတာအဲ့ဒါတနေ့တော့ယဟန်တော်တစ်ပါးကကမ္မထံအာယုံယူပြီးတော့ကမ္မထံဒေသနာတွေကိုရွတ်ဖတ်တရေစေတယ်ပေါ့အဲ့ဒီအတန်ကိုသူကနားဆိုင်ပြီးတော့အာယုံယူနေတော့စွန်တကောင်ကသူ့ကိုပုတ်ချီသွားပြီးတော့တက်ဖြတ်ပြီးတော့စားတောင်းလိုက်အဲ့ဒီတရားအာယုန်လေးကိုယူရင်းနဲ့ပေတဲ့အတွက်ကြောင့်ဟောသူကလူသွောင်းဖြစ်တယ်နော်လူမမင်းသမီးကိုသွောင်းဖြစ်တယ်အဲ့ဒီမင်းသမီးရဲ့နာမည်ကဥပရိလို့နာမည်ကအမည်ကအဲ့လိုတွင်နေတဲ့ဟုတ်လားအဲ့ဒီမင်းသမီးကနောက်တော့ဟောအင်တာတိန်နေတဲ့အင်္ကာထဲမှာပိုးလောက်တည်းတပွားပွားဟောတွေ့ရမြင်ရတယ်ပေါ့ဒီတုန်းကအင်္ကာတွေဆိုတာကအခုလိုမျိုးမဟုတ်ပဲဘူးနော်ဦးဇင်းတို့ငငယ်တုန်းကရောက်ရမှာအင်းတို့ကလေးတုန်းကအင်းစားတောင်မရှိဘူးကြွားပါနော်အင်းစားတောင်မရှိဘူးနောက်ကြတော့မှဦးဇင်းတို့၄တန်းလောက်၅တန်းလောက်ရောက်မှအင်းသားတွေဘာတွေလောက်ကြရတာပေါ့အဲ့တော့အင်းသားတွေကိုကြည့်တဲ့အခါကျတော့ပိုးလောက်တွေကတပွားပွားရှူပြူတွေတွေ့ရတယ်အဲ့ဒါကိုကြည့်ရင်းနဲ့ပုလူဘကတင်ညာတဲ့သူ့မှာတရားသဘောတွေကိုစဉ်းစားမိတယ်အဲ့ဒီအာယုံကိုအကြောင်းပြုပြီးတော့အဲ့ဒီမင်းသမီးကပထမဇန်ကိုရတယ်တဲ့ဟုတ်လားပထမဇံကိုရတယ်နှလုံးသွင်းဆင်မြင်တတ်မယ်ဆိုရင်အာယုံကမြင့်မြတ်တယ်ယုံညံ့တယ်လို့တခါတည်းမှာပြောဖို့ခက်တယ်နော်ပြည့်ရတဲ့အာယုံကတော့ဒါအလွန်ယုံညံ့တယ်လို့ထင်စရာရှိတယ်ပေါ့ဒါပေမဲ့ရတော့တာကဘာလဲတော့ပထမဇံတရားကိုရတော့တာအဲ့ဒီပထမဇံလက်ရှိနဲ့ကိုယ်လုံးလက်စားရောက်တော့အဲ့ဒီမင်းသမီးကမြမာဖြစ်တယ်နောက်ပထမဇံဘုံကိုရောက်တယ်ပေါ့မြမာကြီးဖြစ်တယ်အဲ့ဒီမြမဘဝတတအကြာကြီးနေပြီးတော့ဘယ်ပြန်ရောက်လာတော့ဆိုတော့တတိသမီးတယောက်လာဖြစ်တယ်။အဲ့ဒီတတိသမီးဘဝမှာတော့သူကမမနာခက်ထန်တဲ့အတွေ့အကြုံအဲ့ဒီတတိသမီးဘဝကတည်တော့အခုပြောတဲ့ဝမ်မာလေးလာဖြစ်တယ်တဲ့။ဟောဘဝအနိုင်အမြင့်အတက်ကြတွေကရှိနေတာဟုတ်လား။ဒါပေမဲ့လူတွေကတော့သူတို့ကိုယ်ကိုကိုယ်ဘဝလေးကိုအကြာကြီးလို့ထင်တာပေါ့ဟုတ်လား။အကုန်လုံးကိုခြုံကြည့်လိုက်မယ်ဆိုလို့ရှိရင်လူဖြစ်တယ်ဟုတ်လား။ပြီးတော့ဖြစ်တော့မြမဖြစ်တယ်ပြီးတော့လူပြန်ဖြစ်တယ်ပြီးတော့အခုကဖြစ်ပြန်ပြီတော့ဝက်ဖြစ်ပြန်ပြီ။အဲမြမကနေဝက်ဘဝကိုဓာတ်လိုက်တော့မရောက်နိုင်ဘူးပေါ့။သူကမြမရဲ့ဘဝကတိတ်ငြင်းမြတ်တဲ့အတွက်ကြောင့်တေတေချင်းတော့အပေလေးပုံကိုတန်းပြီးတော့သူကမရောက်နိုင်။နော်? အဲ့ဒါလူဘဝကနေတင်သွားတာအဲ့ဒီလိုမြတ်စွာဘုရားကဒီဝဲမလေးကိုအကြောင်းပြုပြီးတော့သူ့ရဲ့ဇလန်းလေးသူ့ရဲ့ဖြတ်တန်းခဲ့ရတဲ့တန်ရာခီးကိုပြောပြတော့ယဟန်တန်ဃာတွေမှာများစွာထိတ်လန့်တန်ဝေခံရတယ်အဲ့ဒီမှာပဲမြတ်စွာဘုရားကဘဝတဏမကင်းလေတဲ့မြတ်ကလပ်ပလုံတတ္တဝါတွေဟာဒီလိုပဲနှိမ့်ကြီးမြင့်ကြီးစုံကြီးဆန်ကြီးတန်ရာထဲမှာကျင်လည်ရတဲ့သဘောရှိတယ်အဲ့ဒါဟာအဓိကကဘာလဲဆိုတော့ဘဝတဏဆိုတဲ့ရေတောင်းမြစ်ကိုအပြီးအပိုင်မဖြတ်ရသေးလို့ပဲလို့မြတ်စွာဘုရားကအမိန့်ရှိပြီးတော့ကထာရီတော်တော်များများဟောထားတာဓမ္မပဒမှာမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒါပထမကထာလေးကဘာပြောလဲဆိုတော့ယထာပိအနုပတ္တဝေတံလေစိန်သောပြေတို့ခောပုဏ္ဏဒေဝတို့ဟဲ့တိဧဝံပိတနာအနုတေယအနုဟတိနိဗ္ဗတတိဒုက္ခမိတံပုဏ္ဏပုဏ္ဏအဲဒီကဘာပြောတော့ဆိုတော့တိတ္တံတပင်မာတဲ့ရေတောင်းမြစ်ကိုမခုတ်ဖြဲရသေးဘူးဆိုလို့ရှိရင်အပေါ်ပိုင်းကအကိုင်းအခက်လက်တွေကိုဘလောက်ဖဲခုတ်ထားတာအဲ့ဒီတိပင်ကိုတည်ပြီးလို့မပြောနိုင်ဘူးတဲ့အဲ့ဒီတိပင်ဟာတဖန်ပြန်ပြီးတော့စိန်လန်းလာဦးမယ်ဆိုပြီးလာဦးမယ်ဘာဖြစ်လို့လဲရေတောင်းမြစ်ကိုအကြီးပိုင်းမဖြတ်တော့ရသေးတဲ့အတွက်ကြောင့်အဲ့လိုပဲတတ္တဝါတူတယောက်မှာတဏှာဆိုတဲ့ဒီလောဘတရားကိုအပြီးပိုင်းမပေးရသေးသမျှကလပ်ပလုံးနော်ဆင်းရဲတွေချမ်းသာတွေလို့လူတွေအမျိုးမျိုးပြောကြတယ်ဘဝအမျိုးမျိုးတွေဟာဆက်ပြီးတော့ဖြစ်လိမ့်မယ်လို့မြတ်စွာဘုရားဟောတယ်အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ဆင်းရဲဒုက္ခဖြစ်ခြင်းရဲ့အဓိကလက်ပယ်တရားဟာအကြောင်းတရားဟာဘာလဲလို့မေးရင်လောဘပဲအဲ့ဒီလောဘကိုပဲကြာကားလို့သုံးလုံးတာရှိတယ်တဏှာလို့သုံးလုံးတာရှိတယ်ဟုတ်လားဟောသူ့မှာနာမည်အမျိုးမျိုးရှိတယ်ပေါ့ဒီလောဘမှာဟုတ်လားဟောဦးဇင်းတို့တဏ္ဍမဲ့မဲ့ဆွဲလန်းနေတယ်ဆိုလို့ရှိရင်ဒါကကြာကားပေါ့ဆွဲမဲ့နေတယ်ပေါ့ဟုတ်လားဟောအဝိဖြူလေးကိုရှေးတုတ်လိုက်တဲ့အခါမှာဆွန့်ထင်သွားတယ်လို့စိတ်ထဲမှာမဖြစ်နိုင်ဘူးမဖြောင်းနိုင်ဘူးဆိုတာຍາກາບໍ່ອະດຸດຕະພຽງເນາະອໍອະຍຸດຕະມີດີກະອະຍຸດຕາດີບໍ່ມາຜິດແຕ່ອະຍຸດຕາດີກະອະຍຸດຕະມີດີບໍ່ມາຜິດແຕ່ດີລູເນຍາມຍຸມາຍາກາລູຕົງແນ່ບໍ່ເນາະອາຍຸນີ້ມິມິຍແຍບໍ່ມາຊ່ວຍລ້ານແມ່ມໍປີດໍລູຈິນດີແຍຈິນດີແນ່ສູດາມິຈາດໍຕະນາລູອັດລູຕົງແດ່ເຕໂກກောက်ດໍລໍບາວ່າເບດີລໍບາກະເບນາມເອອະຍຸມິຫນຶ່ຕຸຍແຍຜິດບໍ່ກູອະເນຍຖ້າອະຍຸມິກູໄລປີດໍໂຕກະນາມເອອະຍຸມິຍາຫາບໍ່ເນາະອີ່ເອດີລໍບາຕີແນ່ລຽນဒုက္ခအလုံးလို့ရဲ့အခြေခံရေတောင်းမြစ်ပဲအဲ့ဒီရေတောင်းမြစ်ကိုမသေးဖြစ်ရသေးတဲ့မြတ်ဒုက္ခဆိုတဲ့အပင်ကြီးဟာဘယ်တော့မှမသေးဘူးလို့မြတ်စွာဘုရားဟောတယ်ဟုတ်လားအဲ့ဒီတဏှာဆိုတဲ့တရားဟာဘယ်လိုအနေအထားမျိုးမှာဘာကိုအကြောင်းပြုပြီးတော့ဘလောက်ထိဖြစ်နိုင်တယ်လဲဆိုလို့ရှိရင်ဟောတဏှာ36ပါးဖြစ်ပုံကိုအဲ့ဒီမှာဟောထားတယ်36ပါးဖြစ်ပုံကမိမိရဲ့မျက်စိနာနာလျာကိုစိတ်ဆိုတဲ့အတွင်းအာယတနာ6ပါးနော်ဒွါရ6ပါးပေါ့နော်အဲ့ဒီဒွါရ6ပါးကိုအကြောင်းပြုပြီးတော့ကာမတဏ္ဍာဘဝတဏ္ဍာဝိဘဝတဏ္ဍာလို့တဏ္ဍာ3မျိုးနော်ဒွါရ6ပါးမှာဒွါရတစ်ပါးတစ်ပါးနဲ့3မျိုးဖြစ်နိုင်တယ်ဆိုတော့ဘယ်နှပါးဖြစ်သွားလဲ18ပါးဖြစ်သွားမယ်ပေါ့ဟုတ်လားအဲ့လိုပဲအခြင်းအပန်အနတ်အရာတာအတိအထိဓမ္မယုံဆိုရင်အာယုံ6ပါးရဲ့အပေါ်မှာလည်းပဲကမ္မတဏဘဝတဏဝိဘဝတဏဆိုပြီးတော့တဏ3မျိုးစီဖြစ်တော့18မျိုး18မျိုးနှစ်လီဆိုတော့36မျိုးဒကာဓမ္မတို့ဦးရင်တို့ဒီတဏတရားကဘယ်မှာဖြစ်နေတာလို့ဆိုတော့ကိုယ်တန်တန်မှာဖြစ်နေတာမျက်စီကိုအကြောင်းပြုပြီးတော့ဖြစ်မယ်နားကိုအကြောင်းပြုပြီးတော့ဖြစ်မယ်အကျေချဲ့ပြီးတော့တွေးကြပေါ့နော်မြင်တာကိုအကြောင်းပြုပြီးတော့ဖြစ်မယ်ကြားတာကိုအကြောင်းပြုပြီးတော့ဖြစ်မယ်အကျေချဲ့ပြီးတော့တွေးကြပေါ့ဖြစ်တဲ့အခါမှာလည်းပဲကမ္မတဏဖြစ်မယ်ဘဝတဏဖြစ်မယ်ဝိဘဝတဏဖြစ်မယ်ဖြစ်နိုင်ကြတာအဲ့လိုတွေမရှိဘူးလားရှိတယ်အဲ့ဒီတဏှာတွေဖြစ်နေလေတည်းများကလပ်ပလုံးဒုက္ခဆိုတာဘရောမမဆုံးဘူးလို့မြတ်စွာဘုရားဟောတယ်ပတိနာယကုရခဏပဇာပရိသတ်ပန္တိတသောဝပန္တိတော်တဲ့အဲ့ဒီတဏှာတွေဖြစ်နေလေတည်းများကလပ်ပလုံးတဏှာတရားမိမိတန်တန်ချမ်းရမ်းနေတည်းများကလပ်ပလုံးနဲ့တတ္တဝါတွေဟာမုတ်ဆိုးအဖန်းခံရတဲ့ယုံလေးလို့အမြဲတမ်းကြောက်လန့်နေရတယ်တဲ့ပေးထားတဲ့ဥပမာကဒါမျိုးလေးတွေကိုဦးဇင်းကအလွန်သဘောကျတယ်ပေါ့နော်ဒီဥပမာလေးတွေကိုဟုတ်လားဒီလောဘမကင်းတည်တဲ့ညကလပ်ပလုံးတရားဓမ္မတို့ဦးဇင်းတို့တွေကဘာတွေတော့မုတ်ဆိုးအဖန်းခံရတဲ့ယုံလေးလို့တဲ့ယုံလေးဆိုတာအလွန်မှကြောက်တတ်တဲ့သဘောရှိတယ်တခါတလေသူတို့ကိုမိပြီဆိုရင်မတက်ရဘဲနဲ့အကြောက်လွန်ပြီးတော့ပေးတာတောင်ရှိတယ်ဟုတ်လားတရားဓမ္မတို့ဦးဇင်းတို့တွေလည်းပဲဟောပျက်စီးမှုတွေနဲ့ကျုံလာရင်ကြောက်ကြတာပဲဟုတ်လားဒီဘဝပြန်မှကြောက်တာမရှိဘူးလားအာထိတ်ခနဲ့လန့်ခနဲ့ပြီးတော့တချို့သွေးတွေပါလေးတိုးပြီးတော့ခေါင်းတွေချာချာလဲသွားအောင်ဒီကြောက်သွားတာတွေမရှိဘူးလားအေးအထူးသဖြင့်ကတော့မိမိအလွန်ချစ်မြတ်လိုရတဲ့ ဒီခန္ဓာကိုယ်ကြီးတစ်စုံတစ်ခုဖြစ်မယ်ဆိုတာကိုမြန်သိရမယ်ဆိုရင်တော့ဒါအလောအမင်းကိုပဲကြောက်ကြရတယ်ပေါ့ဟုတ်လားတချို့လန့်ပြီးတော့မိသွားသည်အထီးကြောက်သွားတာတွေကိုမရှိဘူးလားရှိတယ်ဘာလို့အဲ့ဒီအကြောက်တရားတွေဖြစ်တာတုန်းဆိုတော့ဒါတွေကိုမစွန့်နိုင်ဘူးမလွတ်နိုင်ဘူးတွေ့ဖက်ထားတယ်ဆိုတဲ့လောဘရှိနေလို့ဒါတွေပြည့်စုံမှကိုကြောင်းရတာဟုတ်လားဒါကြောင့်လောဘရှိနေတယ်များတတ္တဝါတွေဟာမုဆိုးလက်ကယုံတငယ်လို့ကြောက်လန့်နေရလိမ့်မယ်ဆိုတာအလွန်မှန်တယ်လို့မကြုံနိုင်ဘူးလားဆိုနိုင်တယ်တတိနာယပုရကနာပဇံပရိသပ္ပန္တိသတောဝဗန္တိတောတန်ယောဇနာပင်ကတတ္တကဒုက္ခမုပင်တိပုဏ္ဏပုဏ္ဏစီရာယအဲ့လိုကြောက်လန့်နေရပြီမလို့တတ္တဝါတွေဟာဒီတန်ယောဇဉ်အစိုးတအစီတက်တွေနဲ့ညှိကတွေ့တာပြီးတော့ဒုက္ခတွေကိုပဲဆက်ဖြစ်ရဖြစ်ကြောင်းလို့ဒီကိုလှုပ်ပြီးတော့ဒုက္ခတွေပဲဆက်ပြီးတော့ဖြစ်နေကြတယ်တဲ့မြတ်စွာဘုရားရဲ့အမြင်ပေါ့ဟုတ်လားဒါကြောင့်မို့လို့တတ္တမတတိနံဝိနောတိအာကင်ခန္ဓာဝိရာကမတနောတဲ့ဟောတကယ်ငြိမ်းချမ်းမှုအချက်နိဗ္ဗာန်တရားကိုတကယ်လိုချင်တယ်ရချင်တယ်ဆိုလို့ရှိရင်ချမ်းသာမှုအချက်မှန်ကိုတကယ်ရချင်တယ်ဆိုလို့ရှိရင်အာကင်ခန္ဓာဝိရာကမတနောဟုတ်လားချမ်းသာပြီချမ်းသာမှန်ကိုတကယ်ရကျင်တယ်ဆိုလို့ရှိရင်အဲဒီလိုလားတောင့်တမဲ့မောတယ်ဆိုတဲ့လောဘပြတ်ထန်းတဲ့တဏှာတရားကိုတောင်ပင်ပေးရှားနိုင်အောင်ကြိုးစားကြရပါကုဒ္ဒဂါမတို့ဦးရှင်တို့ကြိုးစားအထုတ်နေတယ်ဆိုတာအဲဒီလောဘကိုနည်းတဲ့နည်းသွားအောင်ပါတဲ့ပါသွားအောင်နောက်ဆုံးချုပ်ဆုံးသွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားအထုတ်နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ခန္ဓာရဲ့သဘောတွေကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသတိဦးစီးပြီးတော့တိနေမယ်ဆိုရင်တိနေတဲ့အခါတိုင်းမှာထိုတိနေရတဲ့သဘာဝတရားရဲ့အပေါ်မှာဆွဲလန်းတဲ့မမောတယ်ဆိုတဲ့လောဘဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးနော်ကိုကအမှန်တိုင်းတိနေတာတကယ်တမ်းလူကျင်တယ်ဆွဲလန်းတဲ့မမောတယ်ဆိုတဲ့သဘောတွေဖြစ်တယ်ဆိုတာကမတိလို့ဖြစ်တာအဲ့ဒီအာယုန်ရဲ့သဘောကိုမတိလို့ဖြစ်တာဟုတ်လားကိုကအာယုန်ရဲ့သဘောကိုဒါပြောင်းလဲနေတဲ့သဘောပဲလို့တိခဲ့မယ်ဆိုလို့ရှိရင်သောတာပန်ပြောရည်လောဘတဏ္ဟာအဲ့ဒီချိန်မှာဖြစ်ပါမလားမဖြစ်နိုင်ဘူးဟုတ်ရလားဒါကြောင့်ကိုလုံနေတဲ့အလုံးဟာတကြီးရင်းနဲ့လောဘတက္ကာယကိုနေအောင်ကြိုးစားတဲ့အလုံးလို့လည်းပဲနားလေရမှာပေါ့နော်အဲ့ဒီလိုမြတ်စွာဘုရားကအဲ့ဒီဂါထာလေးတွေကိုဟောပြတော့ဝတ်မာလေးကတော့တိရစ္ဆာန်ဆိုတော့ဘာမှမသိပါဘူးသူ့ကိုပြောနေလို့လည်းပြောနေမှမသိပါဘူးဒါပေမဲ့လို့အကြောင်းတရားတွေဆိုတာကအလွန်ချမ်းကျင်တယ်အဲ့ဒီဝမ္မာလေးကတည်တဲ့အခါကျတော့ဘယ်ရောက်တုံဆိုတော့ဥရှင်တို့ဒီအစ်တောင်အားရှာလို့ပြောကြပါစေဟုတ်လားသူ့အနာဘုံပြီးအဲ့ဒီဘက်ကိုရောက်လာတာနောက်သူ့ရဲ့ဘဝတွေတော်တော်များများကိုးဘဝစေဘဝလောက်ဆက်ဖြစ်တယ်နောက်ဆုံးကျတော့သူတိတိလင်္ကာမှာဖြစ်တယ်အဲ့ဒီတိတိလင်္ကာမှာဖြစ်တော့ရသော်ဘုရားရဲ့တာရဏာကလည်းအဲ့ဒီချိန်မှာထွန်းကားနေတယ်ပေါ့အဲ့ဒါသူ့ရဲ့နာမည်ကသူ့ရဲ့နောက်ဆုံးဘဝသူ့မနာလို့အမည်ရတယ်တဲ့အဲ့ဒီဝမ္မာလေးကနေအဆင်းဆင်းဖြစ်လာတာဟုတ်လားအဲ့ဒါသူကအတိမ်ပရအမတ်ကြီးရဲ့တွက်ဇနီးဖြစ်တယ်အမတ်ကတော်ဖြစ်တယ်တဲ့အဲ့ဒါတနေ့တော့သူကစီပွားဥစ္စာနဲ့ပြည်စုံလာဆိုတော့ဆွန်းလောင်းနေအောင်အဲ့ဒီဆွန်းလောင်းတော့ဆွန်းခံကြွလာကြတဲ့မထေတွေတော်တော်များများအဲ့ဒီမထေတွေကဦးဇင်းတို့အရှင်အနုရောဓမထေဆိုတာတော့အကျံပင်ကျင်ရတဲ့ယဟန္တာမထေမြေကြီးတော်ပေါ့မြတ်စွာဘုရားလက်ထက်ကအနုရောဓမဟုတ်ဘူးနော်အေးအဲ့ဒီအရှင်အနုရောဓမထေကအချင်းချင်းကြွလာတဲ့ယဟန်တစ်ပါးကိုတန်ခါတစ်ပါးကိုဘာပြောတုံးဆိုတော့ငါရှင်ရင်လေအောစီယာကောင်းလိုက်တာမြတ်စွာဘုရားလက်ထက်ကဝတ်မာလေးကဟောအခုအမဂ္ဂတော်လာဖြစ်နေတယ်ဗျာလို့ပြောတယ်တဲ့သူရှိတယ်ပြောလိုက်တာပဲဟုတ်လားအဲ့ဒီလိုပြောတဲ့အတန်ကိုကြားတော့အမဂ္ဂတော်ဆိုတော့ဘယ်လိုငါလေးဒီနားမှာလည်းဘယ်လိုမှမရှိဘူးအဲ့တော့မြတ်စွာဘုရားလက်ထက်ကဝတ်မာလေးတွေငါကအဲ့လိုရှင်းသားရင်းနဲ့အောစီယာပါပဲဇာတိတရဉဏ်ရတယ်တဲ့အဲ့ဒီကြာမှာကပ်ပြီးတော့ရတာဇာတိတရဉဏ်တရားရူတရားမြတ်မဟုတ်ပါဘူးဇာတိတရဉဏ်ဆိုတာချုပ်မွေးတွေကစဇာတိတရဉဏ်ရတဲ့လူတွေရှိတယ်မို့လားတော့လူဝင်စားတွေဆိုရင်ဒါတချို့တဝက်ဇာတိတရဉဏ်ရတာပေါ့ကိုယ့်ရဲ့ဘဝကလာခဲ့ဘလို့ဖြစ်ခဲ့တယ်ဆိုတာကိုသိတဲ့မြင်တဲ့ဉာဏ်ကိုဇာတိတရဉဏ်လို့ခေါ်တာအဲဒီမှာသူကစဉ်းစားရင်းနဲ့ဆုံးလောင်းရင်းနဲ့ဆုံးခွက်ကလေးကင်ပြီးတော့စဉ်းစားဩဘဝတန်ပြန်ဆိုတာအလွန်ကြောက်ရှံကောင်းပါလားသူကိုယ်တိုင်တွေ့ခဲ့တာမြင်ခဲ့တာဖြစ်ခဲ့တာအဲ့ဒါကိုပြန်ပြီးတော့သိရတော့ခံစားချက်ကဟောမှန်းဆပြီးတော့တွေးတဲ့အတွေးနဲ့တော့မတူတတ်ဘူးပေါ့ဟုတ်လားအဲ့ဒီတော့သူပါတော့ဆိုတော့အလွန်ထိတ်လန့်တဲ့တန်ဝေကရပြီးတော့ဝိကုဏီမှာဝတ်သွားရဟန်းပြုသွားတယ်အဲ့ဒါလိုရဟန်းဖြစ်ပြီးဆိုတော့ပရိပဒနာတုတ်ဒေသနာကိုနာယူကြည်ညိုပြီးတော့အဲ့ဒီဝိကုဏီမှာကသောတာပန်ဖြစ်တယ်နောက်ဦးဇင်းတို့ပရိပဒနာတုတ်ဆိုတာ ကျန်တဲ့ရက်တွေမှာတရားရက်မှာတော့ပရိပဌာန်ရဲ့အကျိုးကျေးဇူးကိုဟောဖို့ဦးဇင်းတို့စိတ်ကူးထည့်ထားပါတယ်။အဲ့ဒီပရိပဌာန်သုံးမှာညာယတ္တအဓိကမာယပရိပဌာန်တရားကိုပွားများမယ်ဆိုလို့ချင်းသစ္စာလေးပါးကိုထိုးထွင်းသိမြင်တဲ့အရိယာမဉ္ဇဉ်ကိုရလိမ့်မယ်လို့မြတ်စွာဘုရားကိုယ်တော်တိုင်အမှတ်ခံထားတာမရှိဘူးလား။ရှိရနော်။အခုပရိပဌာန်သုံးကိုနာယူပြီးတော့နာယူနေတော့မှာပဲပွားများပြီးတော့တို့ဟာယုတ်တိရဲ့ဖြစ်သွားတော့သစ္စာလေးပါးကိုသိတဲ့မြင်တဲ့ဉာဏ်ကိုရသွားတာဟုတ်လားဒီနေရာမှာပိဋကပေါင်းတော်အောင်တို့တရားကိုယုံကြည်မှုနဲ့ပြင်းပြင်းထန်ထန်အားထုတ်ကြဖို့တော့လိုမယ်ပေါ့ဘာဖြစ်လို့ဆိုတော့အရိယာဖြစ်ပါကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲဟာငါခဏနေရင်တော့အရိယာဖြစ်တော့မှာပဲလို့သူတို့ကြိုးပြီးတော့သိချင်မှသိတယ်ဟုတ်လားမသိနိုင်ပါဘူးနော်ဒါပြည့်စုံသွားရင်ရသွားမှာပဲအဲ့တော့ဒီတရားဓမ္မတွေထဲမှာလည်းပဲအဲ့လိုရသွားနိုင်တဲ့အကြောင်းတရားတွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမပါဘူးလို့ဆိုနိုင်မလားမဆိုးနိုင်ဘူးကိုယ့်ရဲ့ပါရမီဆိုတာပြောလို့မရဟုတ်လားတချို့ကြတော့အရင်တုန်းကအများကြီးအားထုတ်ခဲ့ဘူးတယ်ဆိုရင်အခုတိတ်ကြည့်တော့မကြိုးစားရဘဲနဲ့လွယ်လွယ်နဲ့ရသွားတာတွေလည်းရှိတယ်လို့ဆိုတယ်ဟုတ်လားဒါကြောင့်ဘာပဲဖြစ်နေနေဥပက္ခတော့မလိုရအောင်ကြိုးစားအားထုတ်ကြဖို့မလိုဘူးလားအေးရသွားမယ်ဆိုလို့ချင်းဒါအေးသွားတာပေါ့ဟုတ်လားဒါကြောင့်ပြည့်တဲ့ဘောင်းတော်ကောင်းတို့ကြိုးစားပြီးတော့အားထုတ်ကြဖို့တော့လိုမယ်ပေါ့ခုပါလေပရိပဒံတုတ်တံကိုနာယူရင်းနဲ့နာယူရင်းနဲ့ပဲပွားများရင်းနဲ့မဖြစ်သွားပြီတော့တောတပံဖြစ်သွားပြီအဲ့ဒါပရိပဒံတုတ်ဆိုတာကဧတတောအလုံးမှတ်သားဖို့ပြီးသားတဏီတိုင်းလည်းပြောနေတာပဲဟုတ်လားကိုယ်ခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိအောင်တတိနဲ့ကြိုးစားအားထုတ်တာဒီခန္ဓာမှာဘာတွေဖြစ်နေသလဲကောင်းတာတွေဆိုးတာတွေဘာမှမရွေးဘူးနှုတာတွေကျန်းတာတွေဘာမှမရွေးဘူးဟုတ်လားဖြစ်တိုင်းဖြစ်တိုင်းတိတိတိတိနေအောင်ကြိုးစားအားထုတ်မယ်ဟုတ်လားကျွမ်းကျင်လာပြီဆိုလို့ရှိရင်လွယ်ကူတဲ့အနေအထားကိုမရောက်နိုင်ဘူးလားရောက်နိုင်တယ်အင်းဒီနေရာမှာကျွမ်းကျင်ဖို့ဆိုတာကလည်းပဲအလေးအကျင့်ပေါ်မှာမူတည်နေပေါ့အလေးအကျင့်များရင်များသလောက်ကျွမ်းကျင်ပဲကျွမ်းကျင်ရင်ကျွမ်းကျင်သလောက်လွယ်ကူလာမယ်လွယ်ကူရင်လွယ်ကူသလောက်လုံရတာသိပြီးတော့မခက်ခဲတဲ့အတွက်ကြောင့်ပူပြီးတော့လုံနိုင်တဲ့ဆွမ်းအားတွေပေါ့မရှိပေဘူးလားရှိမယ်ဟုတ်လားအင်းအဲ့ဒီလိုနဲ့ဦးဇင်းတို့အဲ့ဒီဒိဋ္ဌိနိမကနောက်တော့အာတိဝိတောပမတုတ်တံကိုနာယူပြီးတော့ယဟန္တာဖြစ်တယ်တဲ့အာတိဝိတောပမတုတ်တံဆိုတာကတချို့လည်းပဲကြားဖို့မှာပါမွေကြီးလေးကောင်တရားလို့ပြောရင်တော့ပူပြီးတော့ရှင်းမယ်နဲ့တူတယ်ကိုကျင်းတို့ဟောထားတယ်လည်းရှိပါတယ်ပူပကန်းနဲ့ဒီပကန်းဆိုဟုတ်လားအဲ့ဒီတုတ်တံကခန္ဓာရဲ့ဒုက္ခသဘောကိုသိအောင်မြင်အောင်ကြိုးစားအထုတ်နေကြတဲ့ယဟန်တွေကိုမြတ်စွာဘုရားကဟောတာလို့ဆိုတယ်ဟုတ်လားဒီနေ့အပြင်ဒုက္ခသစ္စာဉာဏ်ထဲမှာသင်ရှားလာအောင်ဟောတဲ့ဒေသနာဒါကြောင့်အဲ့ဒီဒေသနာမျိုးတွေကိုလည်းခေါင်းထဲမှာဆွဲနေအောင်အချက်လက်အားဖြင့်ပြည့်စုံအောင်မှတ်သားနိုင်ဖို့တော့လိုမယ်ဗျဟုတ်လားအဲ့ဒီတုတ်တန်လေးကိုဦးဇင်းအနှိမ့်ချုပ်ပြောပြမယ်နော်တရားအထောက်ကြတဲ့ပုဂ္ဂိုလ်တွေအတွက်များစွာအထောက်အကူပြုနိုင်တယ်ပေါ့အာတိဝိတောကမတုတ်တာအဲ့ဒီတုတ်တန်ကိုမြတ်စွာဘုရားကဥပမာပေါင်းများစွာနဲ့ဟောတာပါဥပမာကိုဦးဇင်းတို့အကြံပြုပြောရမယ်ဆိုလို့ရှိရင်ရာဇောတာတယောက်အလွန်ဆိုးတဲ့ရာဇောတာတယောက်ကြံစုံမှုရပြုလို့မိလာတဲ့ခါကျတော့မင်းကြီးကသူ့ကိုအပြစ်ပေးတယ်တဲ့ဒီရာဇသားကိုအချုပ်ခန်းထဲထည့်ပြီးတော့သူ့ကိုအစိမ့်ကြွေအစိမ့်သေးမသေးသေးဘူးအမဲ့ကြွေပဲချွေမယ်ဒါကြောင့်သူ့ကိုမလုပ်မလို့ဆိုတော့အလုံးအစိမ့်ကြီးနဲ့မွေကြီးလေးကောင်ကိုသူ့ကိုအပ်ထားတယ်အဲ့ဒါသူ့ကိုအပြစ်ပေးတာအဲ့ဒီမွေကြီးလေးကောင်ကိုနော်အမြဲတမ်းအိယာကနှိုးရမယ်မွေကြီးလေးကောင်စားလို့ချင်းအစာရည်ကကျွေးရမယ်ဣဒံတေတေချိန်မှာဣတျောအောင်လုတ်ပေးရမယ်။မူကြီးလေးကောင်ရဲ့ဝေယဝေစာအကုန်လုံးကိုလုတ်ပေးရမယ်လို့မင်းကြီးကအမိန့်ချမှတ်တယ်။အဲ့ဒါမူကြီးလေးကောင်ကအမျက်ထွက်လို့ကန့်ရင်ဒီရာဇောသားပေးအောင်ဆိုတဲ့ကြီးရွယ်ချက်ပေါ့ဟုတ်လား။အဲ့ဒီလိုလုတ်တာတော့နောက်တော့မိကောင်းစေကောင်ကတွေ့လာမြင်လာတဲ့အခါကျတော့ဒီခိုးသားကိုပါပြောတော့ဆိုတော့မင်းကဒီမူကြီးလေးကောင်ကိုအကောင်းထင်ပြီးတော့မူကြီးလေးကောင်ရဲ့ပုံမှာချစ်မြတ်လို့ပြီးတော့မူကြီးလေးကောင်နဲ့အတူတူနေပြီးတော့ပြောနေတာတကယ်ရှင်ပြဒါကောင်းတဲ့အကောင်တွေမဟုတ်ဘူးအလွန်အစိတ်ပြင်းတဲ့အကောင်တွေသူတို့ကြိုက်လို့ရှိရင်မင်းပေးရလိမ့်မယ်မင်းကိုလည်းပဲဘယင်ကစိတ်ကောင်းစိတ်နာကောင်းတဲ့ဒါတွေပေးထားတာမဟုတ်ဘူးဒါကြောင့်မင်းအချုပ်ခန်းကိုဖောက်ပြီးတော့ထွက်ပြေးလို့ခိုင်းနေတဲ့အဲ့ဒါနဲ့အဲ့ဒီရာဇောသားကအချုပ်ခန်းကိုဖောက်ပြီးတော့ထွက်ပြေးတယ်ထွက်ပြေးတဲ့အခါကျတော့ခိုးသားပြီးပြီဆိုတာကိုမင်းကြီးကကြားတဲ့အခါကျတော့မလွတ်ကြရဘူးဆိုပြီးတော့နော်တန်လျက်ကိုကြီးအပ်ပြီးတော့ထားတဲ့နော်အာနာဘဂဝတ္တ၅ယောက်ဒီတက်ယောက်ျား၅ယောက်ကိုတန်လျက်ကိုကြီးအပ်ပြီးတော့အဲ့ဒီခိုးသားရဲ့နောက်ကိုလိုက်တွေ့ရတဲ့နေဓမ္မဆိုင်တက်လို့အမိန်ပေးနေတဲ့အ ဲ့တော့နောက်ကနေပြီးတော့လူသားသမား၅ယောက်ကသူ့ကိုလိုက်တယ်ပေါ့အဲ့လိုလိုက်နေတာကိုစောစောကပြောခဲ့တယ်မိကောင်းရွှေကောင်းကလျာဏမိတ္တန်ကတွေ့တော့မင်းပေါ့ပေါ့ရော့ရော့လုံမနေနဲ့ဝီကြီးလေးကောင်ကလက်ကလွတ်ခဲ့ပြီမလို့မင်းကိုတွေ့ရတဲ့ညင်ဓာမဆိုင်တက်မယ်လူသက်ယောက်ျား၅ယောက်ကဒလူကိုကြီးကန်ပြီးတော့မင်းနောက်ကိုလိုက်နေတယ်ဒါကြောင့်မင်းအာတုံခွန်ဆိုင်ပို့ပြီးတော့ပြေးပါအဲ့လိုပြောတော့သူကဟုတ်ပြီဆိုတာအားကြီးရင်ပေါ့ဆက်ပြီးတော့ပြေးတယ်ဆိုတာကိုမင်းကြီးကကြားတော့အဲ့လိုဆိုလို့ရှိရင်တော့မဖြစ်ချေဘူးသူ့ကိုအယုံသွင်းပြီးတော့တတ်မှာပဲဆိုပြီးတော့သူနဲ့ငငယ်တွေကစပ်ပြီးတော့အတူတူပေါင်းပြဆက်ဆံလာတယ်သူအင်မတန်မှချစ်ခင်ရတဲ့ယုံကြည်ရတဲ့သူ့ရဲ့ငွေပေါင်းတငယ်ချင်းကိုတွေ့အောင်ရှာပြီးတော့အဲ့ဒီတငယ်ချင်းကိုတော့လက်လာပါအများကြီးပေးပြီးတော့မင်းရဲ့တငယ်ချင်းကိုတိတ်တိတ်ဆိတ်အယုံသွင်းပြီးတော့ပတ်ဆိုပြီးတော့သူ့ကိုလည်းပဲတန်လေးအပ်ပြီးတော့လွတ်တယ်တဲ့အဲ့ဒါကိုကလျာဏမိတ္တကမင်းပော့မနေနဲ့ခန္ဓာကရခူလာလီကိုဟုတ်လားမင်းတူတက်ယောက်ျား၅ယောက်တည်းမကဘူးဗျာမင်းရဲ့ငယ်တငယ်ချင်းလူယုံမှာမင်းနောက်ကိုလိုက်လာတယ်အဲ့ဒီလူကိုတွေ့ရင်လည်းဂရိထားပေါ့အဲ့လိုပြောတော့ဟာငါရဲ့နောက်ကိုမြူကြီးလေးကောင်ကလည်းလိုက်တယ်လူတွေယောက်ျား၅ယောက်ကလည်းလိုက်တယ်ငယ်တငယ်ချင်းကလည်းလိုက်လာတယ်အဲ့ဒါနဲ့သူအတော်ခွန်ဆိုင်ကြီးတဲ့အခါကျတော့ရွာလေးတူရာကိုတွေ့တယ်လို့ပြောတယ်အဲ့ဒီရွာလေးကိုဝင်သွားတော့ရွာကအိမ်ကြီးကမများဘူး၆လုံးပဲရှိတယ်လို့ပြောတယ်အဲ့ဒါနဲ့ရွာမှာရှိတဲ့အိမ်ကြီး၆လုံးဒီအိမ်မမက်ငါနားခိုးလို့ရမလဲငါရဲ့အားကိုရဘယ်အင်္ဂါမင်းဖြစ်နေမလဲပေါ့နောက်ကလိုက်လာတဲ့ရန်သူတွေကငါ့ကိုဘယ်အင်္ဂါမင်းအကာအကွယ်ပေးနိုင်မလဲပေါ့အဲ့ဒါနဲ့အဲ့ဒီရွာထဲရှိတဲ့အိမ်လေးတွေရဲ့ဒဲကိုသူကရှောက်ပြီးတော့ဝင်ကြည့်တော့အိမ်တွေကလည်းတစ်လုံးမှအကောင်းမရှိဘူးတဲ့အကုန်လုံးမိုးထတာကလည်းကျူတူကျဲတဲ့အကာကလည်းကျူတူကျဲတဲ့အထက်ထဲမှာလည်းဘာမှစားစရာတောက်စရာလည်းမရှိဝတ်စရာနေစရာလည်းမရှိအကုန်လုံးဒီလိုတွေလှည့်ပြီးတော့လည်းအခွန်ပဲတောင်းတွေပလုံးတွေလှည့်ပြီးတော့လည်းဘာမှမရှိဘာမှသူအာဟုအာရာပြုเสียရကောင်းတဲ့အိမ်ရလို့ဒီမှာတလုံးမှမတွေ့ရအောင်ဒါပေမဲ့လို့အာဟုအာရာပြုเสียမရှိပြီမလို့ငါအပန်းဖြီးပြီးတော့နေအောင်မှာပဲလေဆိုပြီးတော့ဒီထဲမှာသူဒီအိမ်လေးချောင်းလုံးကိုအမိပြုတ်ပြီးတော့နေနေတော့မှာပဲဘယ်သူတွေရောက်လာတော့ဆိုတော့ဒီဘာမှအခြေအနေမကောင်းတဲ့ရွာပြက်ကလေးကိုပဲမီးတင်မီးတင်ပြီးတော့ရှို့တယ်ဓမြ၆ယောက်ကရောက်လာတယ်တဲ့ဟုတ်လားရောက်လာပြီးတော့ဒီအိမ်ပြက်ကလေးချောင်းလုံးကိုပဲမီးတင်ပြီးတော့ရှို့ရတယ်အဲ့တော့သူနေလို့မရဘူးဟုတ်လားအဲ့ဒါနဲ့ကလျာဏမိတ္တကမင်းဒီရွာဟာမင်းတို့အားကိုးရမဟုတ်ဘူးမင်းဒီရွာကိုဓမြ၆ယောက်ကအမြဲတမ်းနှိမ့်ချက်နှိမ့်ချက်နေတဲ့ရွာပဲဒါကြောင့်ဒီရွာမှာမင်းနေရင်တော့မင်းဒုက္ခရောက်မယ်ဒါကြောင့်ပြီးအောင်မင်းဟာလွတ်တဲ့နေရာကိုရောက်နေတဲ့အနေထားမဟုတ်ဘူးဆိုတော့အဲ့ဒါသူချက်ပြီးတော့ပြေးတယ်ပြေးတဲ့အခါကျတော့ပြင်းရင်ပြင်းရင်နဲ့ကြည့်မှာအလွန်ကြေပြောတဲ့ရေပြင်ကြီးဟိုရှိတာနေတာကိုတွေ့ရအဲ့ဒီရေရင်ကြီးရဲ့ဟိုဘက်ကိုလှမ်းမြော်ကြည့်လိုက်တဲ့အခါကျတော့ဘေးကင်းတဲ့စိမ့်လန်းစုပြေးတဲ့သူ့အတွက်ဘေးကင်းမဲ့တစ်ဖက်နေမျိုးကိုရောက်သွားတယ်ပေါ့တစ်ဖက်ကမ်းကိုရောက်မယ်ပေါ့အဲ့ဒါနဲ့သူကရက်ပြီးတော့တွေးနေတော့ကလျာဏမိတ္တကမိတ်ဆွေမိတ်ဆွေကောင်းကမင်းဒီကိုဖြတ်ပြီးတော့ကြည့်ဘာလို့ဆိုဒီဘက်ကမ်းကမင်းအတွက်အလွန်အံ့တယ်များတယ်ဘယင်ကမင်းကအမှုလုပ်ထားတာဆိုတော့အဲ့ဒီဘယင်ကမင်းကိုဟိုရာဇဝတ်တံမခတ်ရမချင်သူကကြည်မှာမဟုတ်ဘူးအဲ့တော့မင်းရဲ့နောက်ကိုမူကြီးလေးကောင်လိုက်နေတာလည်းရှိတယ်။နော်လူတွေတမန်ကရောက်လိုက်နေတာလည်းရှိတယ်။အတင်းကြီးတူရောင်ကလိုက်နေတာလည်းရှိတယ်။ဟုတ်လားပြီးတော့ဒီရွာကအိမ်ချောက်လုံးကလည်းအားကိုးကြရမဟုတ်ဓမြ၆ယောက်ကလည်းပဲအနေနဲ့လာလာကြမ်းရှာတယ်ပေါ့။အဲ့တော့ဒီနေရာဒီအနေထားဒီကစံကတော့မင်းအတွက်ဒီစရံအလွန်များတယ်။အန်တေကင်းတဲ့နေရာမဟုတ်။ဒါကြောင့်ဒီရေပြင်ကိုမင်းကူးတန်းသွားနိုင်မှမင်းဘေးကင်းတဲ့ဟိုကကံကိုရောက်မယ်။အဲ့တော့ဒီရေပြင်ကိုသူဘလို့ကူးမလဲဆိုတော့ရှောက်ရှာတော့အိုလေတို့ကောင်းတို့လည်းမတွေ့ရတကားလည်းထိုးထားတာမရှိဘူးအဲ့ဒီတော့နောက်ကရန်သူတွေကလည်းလိုက်လာပြီဆိုတော့သိပြီးတော့အချင်းချိုးလို့လည်းမရဘူးဆိုတဲ့အနေထားနဲ့သူကဖြစ်ကြတဲ့စံပေါ်တွေနော်ဒီရ6တွေမြက်6တွေထင်းစုထင်းကြောက်တွေအဲ့ဒါမျိုးတွေအကုန်လုံးပေါင်းစုမျိုးကြီးလေးတွေဖြတ်ကြောက်အဲ့ဒါနဲ့လုံးစုချီပြီးတော့သူ့ရဲ့တကိုးစာခိုင်နေနော်ဒီရွယ်တို့မြက်6တို့ဒါတွေနဲ့အကုန်လုံးလုံးထွေထားတဲ့တကိုးစာလေးခိုင်နေပေါင်ကလေးသူဖွဲ့အဲ့ဒါလေးကဈင်ကြက်ကြက်တက်ပြီးတော့စီးတော်နိုင်တဲ့အနေထားတော့မဟုတ်ဘူးတဲ့အဲ့ဒါလေးကိုအာရမောက်ပြီးတော့ခြေနဲ့လည်းပဲကူးရတယ်လက်နဲ့လည်းပဲကျက်ရတယ်ပေါ့ဟုတ်လားဓမ္မတာနဲ့သူကခုဘက်ကန်းကိုရောင်းနိုင်တယ်အဲ့ဒါနဲ့သူဖြစ်ကြတဲ့ဆံပွဲထားတဲ့ဒီဖောင်လေးပေါ်ကိုအာရမောက်ကလေးတက်ပြီးတော့ခြေနဲ့လက်နဲ့ကူးခတ်သွားတော့ခုဘက်ကန်းကိုရောက်သွားတယ်ခုဘက်ကန်းကိုရောက်တော့မှအော်ငါဘေးအန်တွေကင်းတဲ့နေမျိုးငါရောက်ပြီဒီမကင်းတဲ့နေမျိုးကြီးကိုငါဆွန့်ခဲ့ပြီငါတို့သိချရပြီဆိုပြီးတော့အလွန်ကောင်းတဲ့အကြီးကောင်းတဲ့တပင်အောင်မှသူဟာအပန်းဖြီးပြီးတော့နားနေနေတယ်လို့ရသော်ဘုရားကဒါဥပမာပေးတာဟုတ်လားအဲ့တော့ဦးဇင်းတို့အဲ့ဒီဥပမာအရာ ရာဇဝတ်တန်တည့်နေတဲ့ခိုးသားဆိုတာဘယ်လိုလဲဆိုတော့တရားဓမ္မတို့ဥယျာဉ်တို့ပုထုရှင်တတ္တဝါတွေနော်ပုထုရှင်တတ္တဝါတိုင်းဒီရာဇဝတ်တန်တင့်ထားတဲ့ခိုးသားပဲနော်ရာဇဝတ်မှုကိုလွန်ကျူးနေတဲ့ပုဂ္ဂိုလ်တွေရှိတယ်ဒါလောကီဥမာနဲ့ပြောရရင်အဲ့ဒါကဘာကိုပြောတာလဲဆိုတော့တရားဓမ္မတို့ဥယျာဉ်တို့တွေကမကောင်းမှုအကုသိုလ်ကံတွေကိုအနန္တပြုခဲ့တာတွေမရှိဘူးလားအကျိုးပေးဦးမှာနော်လက်လက်ဆက်ဆက်မျိုးစီတွေလို့အပင်ပေါအောင်မဲ့မျိုးစီတွေလို့မဖြစ်ရှိရသေးတဲ့အကုသိုလ်ကံအနန္တရှိတယ်။နော်အပရာတိယဝေရဏိယကံလို့ဆိုတာပေါ့ဟုတ်လား။အဲ့ဒီကံတွေကိုပြုထားတာဖြစ်တဲ့အတွက်ကြောင့်အမှုကင်းပြီလို့မဆိုနိုင်ဘူး။အမှုတင်းနေတဲ့နေတာ။အဲ့ဒီအကုသိုလ်ကံတွေကမုတ်ဆိုးရဲ့ခွေးဟာသားတမင်ကိုလိုက်တဲ့အခါမှာမမှီရင်တော့မကြိုက်ဘူး။မှီမှမမှီပဲနဲ့ကြိုက်လို့မရဘူးပေါ့။မှီတဲ့နေရာမှာမလုပ်လို့ကြိုက်မှာပေါ့အဲ့လိုပဲအကုသိုလ်တရားဆိုတာမှီရမှာတွေ့ရမှာကြိုက်လိမ့်မယ်တရားဓမ္မတို့ဥရှင်တို့ပေါ့အဲ့တော့ကိုဟာရာဇဝတ်မှုတန်းလန်းနဲ့နေတာတတိပြောရရင်တော့ဖောင်းဝင်ရထုတ်ခံထားရတဲ့လူတွေလို့လည်းပြောနိုင်နေပေါ့ဟုတ်လားအေးအချိန်မရှိအပြစ်တန်ပေးတာကိုခံရနိုင်တယ်ဟုတ်လားဒါကြောင့်ဥရှင်တို့ဒီလင်္ကာဟိုဒီတုတ်တန်ကိုမင်းမောစတော်ကြီးကလင်္ကာလေးကြီးတယ်တော်တော်ကောင်းတယ်အဲ့ဒီလင်္ကာလေးရရင်တော့ဒီတုတ်တန်ကိုရတယ်လို့ဆိုလို့ဖြစ်နေပေါ့နော်ကံမင်းတရားလူခိုးသားကိုသုံးပါးဝတ်နောင်ဘဝထောင်၌လေးကောင်တတ်မွေနှင်းအပ်ပေ၏တဲ့။ကံဆိုတဲ့မင်းတရားကြီးကတတ္တဝါဆိုတဲ့ခိုးသားကိုနော်သုံးပါးဝတ်နောင်ဘဝထောင်၌နော်ကာမဘဝ၊ရူပဘဝ၊အရူပဘဝလို့ဖြစ်တဲ့ဘဝသုံးပါးဆိုတာဒါထောင်ကြီးပေါ့ဟုတ်လား။အဲ့ဒီထောင်ထဲမှာဒီရာဇသားကိုအကျဉ်းချကံတရားကဟုတ်လား။ကံမင်းတရားလူခိုးသားကိုကံမင်းတရားလူခိုးသားကိုသုံးပါးဝနှောင်းဘဝထောင်၌လေးကောင်တမွေနှင်းအပ်ပေ၏ပရမေဗုဒ္ဓမိတ်ကောင်းမကြီးဘဝဝနှောင်းမွေလေးကောင်မလွတ်အောင်ယုံလျက်ပြေးပါလျက်ဒီဟောမြတ်စွာဘုရားဆိုတာကလျာဏမိတ်တဟုတ်လားဒီမူကြီးလေးကောင်ကမင်းအတွက်အကောင်းမဟုတ်ဘူးသူတို့စိတ်တို့လို့ရှင်ကြိုက်လိမ့်မယ်မင်းဒီကနေပြေးလို့လာပြီးတော့ပြောတယ်မိတ်ကောင်းဆွေကောင်းဆိုတာဘုစုကိုကြီးလေးပြောတာတော့မြတ်စွာဘုရားကိုကြီးလေးပြောတာကလျာဏမိတ်တဆိုတာမြတ်စွာဘုရားနော်မိတ်ကောင်းပါ၏သုံးပါးဝနောင်ဘဝထံမှလေးကောင်တမွေနှင်းအပ်ပေ၏ပရမေဗုဒ္ဓမိတ်ကောင်းပါ၏ဘဝဝနောင်ဘွေလေးကောင်မှလွတ်အောင်ယုံလျက်ပြေးပါလျက်ဒီလက်နဲ့ကိုယ်စီဆွဲပိုက်ချီလျက်ဒီနေ့မှာဦးဇင်းတို့မူကြီးလေးကောင်ဆိုတာဘာကိုပြောတာတော့ဒါကိုအခြေချက်ပြောရရင်တော့အလွန်ကောင်းမယ်ပေါ့သို့တော်အခြေချက်ပြောဖို့ဦးဇင်းတို့အချိန်မရပါဘူးဟုတ်လားဘွေလေးကောင်ဆိုတာကတတိလေးပါးကိုပြောတာတဲ့။နော်ပရိယာဘောတေဇောဝါယောနော်တတိလေးပါးကိုပြောတာ။ဒီတတိလေးပါးဆိုတာကညီညနေတဲ့အချိန်မှာသိပြီးတော့ပြဿနာမရှိ။မညီညဘူးဆိုတာနဲ့သူကအလွန်ကြောက်စရာကောင်းတယ်။သောသောကမွေကြီးလေးကောင်ကလည်းပဲစိတ်မဆိုးသေးဘူးစိတ်မတူဘူးဆိုရင်တော့သူကအလွန်ချစ်စရာကောင်းတယ်ဆိုတဲ့အနေထားပြျော့ပြော့ပြောင်းပြောင်းနဲ့ဟိုတလုံတိုင်းဖြစ်တယ်ဆိုတဲ့အနေထားရှိတယ်ပေါ့။သူတို့စိတ်ဆိုးပြီဆိုတာနဲ့အဲ့ဒါအမောက်ထောင်ပြီးတော့အကြီးအကျယ်ဒုက္ခမပေးနိုင်ဘူးလား။ပေးနိုင်တယ်အဲ့လိုပဲဒီတတိလေးပါဖောက်ပြန်လာပြီမငြိမ်းရတော့ဘူးဆိုရင်ဒကာမတို့ဥရှင်တို့အကြီးအကျယ်ဒုက္ခရောက်မယ်ဟုတ်လားပတိတဲဖောက်ပြန်လို့ရှိရင်တဲ့မွေကြီးလေးကောင်တွေကကဋ္ဌမုခမွေကြိုက်ခံရသလိုပဲတဲ့ကြိုက်ခံလိုက်ရတယ်ကဋ္ဌမုခမွေဆိုတာကကြိုက်လိုက်လို့ရှိရင်လူကထင်းချောင်းကြီးတို့မာတောင့်ပြီးတော့ပေးရတာလို့ဆိုတယ်အဲ့လိုပဲပတိတဲဖောက်ပြန်လို့ရှိရင်မာတောင့်ပြီးတော့ပေးရဟုတ်လားရှိတယ်နော်ဒကာကြီးဒီမကြီးများဟုတ်လားဒီလိုဥရှင်တို့အော်လေတဲ့ပေါက်ပြန်မယ်ဆိုလို့ရှိရင်တော့ဟောငါပြောပင်ကိုဓာတ်နဲ့ပိုင်းလိုက်တဲ့လူမျိုးပေါ့ဟုတ်လားလူဟာဘိုင်းဘိုင်းလဲပြီးတော့ဘာမှမလုပ်မရှားနိုင်တော့ဘင်းနဲ့ဒါဦးရှင်တို့လေဖြတ်တဲ့ယောဂါတွေဟာဒါလေတဲ့သေးဟူသောမွေကကြိုက်လို့နော်ဝါတမုခမွေကြိုက်လို့သူတို့တေးရတာပါဟုတ်လားအေးဦးရှင်တို့တေးသောဆိုတာကြတော့သူကမီးသဘောနော်အပြားလွန်ပြီးတော့အကူလွန်ပြီးတော့တေးကြရတဲ့သဘောပေါ့ဟုတ်လားတချို့ဦးရှင်တို့မွေမျိုးတွေကကြိုက်လို့ရှိကြိုက်လိုက်လို့ရှိရင်မဲတူးပြီးတော့လူကိုပြီးလောင်သွားတဲ့လူမျိုးပေါ့ဟုတ်လားတော်တော်ကြောက်စရာကောင်းတဲ့အနေအထား။နောက်ရည်သက်ဖောက်ပြန်လို့ရှိရင်လည်းပဲဒါသိနိုင်တာပဲ။ဦးဇင်းတို့အသေးတွေဘာတွေမကောင်းလို့တချို့ဖြင်းနေပါသေးဆွဲနေတာတွေဘာတွေမရှိဘူးလား။နောက်တစ်ခုလုံးရည်တွေကြီးစုပြီးတော့ပုံပြပန်းပြဖြစ်ပြီးတော့ပေးကြရတာပေါ့ဟုတ်ရဲ့လား။ဒါကြောင့်မွေလေးကောင်ဆိုတာသဘောကောင်းနေရင်တော့တိတ်ကိစ္စမရှိဘူး။သူတို့အမျက်ထွက်လာပြီဆိုတာနဲ့ပြဿနာရှာတော့အဲ့လိုပဲတတိလေးပါဆိုတာညီညနေတဲ့အချိန်မှာသိပြီးတော့မသိတာဘူးပေါ့သူတို့ဒုက္ခသို့တော်အမြဲထာဝရညီညနေလဲဆိုတာမရှိဘူးတစ်ချိန်ကြာရင်တော့ပေါက်ပြန်ရမှာပဲ ပေါက်ပြန်တဲ့အချိန်မှာဒကာမတို့အရှင်တို့ခံရရမှာပဲဟုတ်လားအဲဒါကြောင့်မွေးကြီးလေးကောင်ဆိုတာတက်ကြီးလေးပါကိုပြောတာတဲ့နော်နောက်ပြီးတော့လူသားယောက်ျား၅ယောက်ကိုဒီလူကိုကြီးဆွဲကန်ကြည့်ပြီးတော့လိုက်ခိုင်းနေဆိုတဲ့နေရာကြတော့လူသားယောက်ျား၅ယောက်ဆိုတာနဥပါဒနဲ့ခန္ဓာ၅ပါးကိုပြောတာတဲ့နော်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးဒီလူသားယောက်ျား၅ယောက်လို့ဆိုဟုတ်လားဒီနေရာမှာပြည်သက်ကောင်သူတော်ကောင်တို့ရုပ်ဖောက်ပြန်လို့တရားတာရှိတယ်ဝေဒနာဖောက်ပြန်လို့တရားတာရှိတယ်ဟုတ်လားအဲ့လိုပဲသင်ညာသင်္ခါရဝိညာဉ်တကယ်တမ်းကတော့ဟိုဒီတရားတွေဟာကိုယ့်ကိုယ်ကိုယ်ကိုတတ်တဲ့သဘောတရားတွေပါပဲဟုတ်လားဟိုဒီခန္ဓာ၅ပါးဟာဒကာမတို့ဦးဇင်းတို့သူများတတ်လို့တရားတယ်ဆိုတာတွေဘယ်သူမှမတတ်ဘဲနဲ့ဒီတိုင်းပဲအချိန်ကြတော့သိသွားကြတဲ့လူတွေကပဲများတာပဲမဟုတ်လားနောက်သူများတတ်လို့တရားတယ်ဆိုတာလည်းပဲသူကမတည်လောက်အောင်မခိုင်ပါလို့တရားတာပေါ့ဒီလိုစဉ်းစားလို့မရဘူးလားဆိုကြပါစို့ကိုကမတည်လောက်အောင်ခိုင်ပါလေဆိုရင်ဘယ်သူတတ်တတ်မတည်နိုင်ဘူးဆိုလို့ရှိရင်ဒါတည်စရာအကြောင်းမရှိဘူးပေါ့ဟုတ်လားသူများတတ်လို့တည်တယ်ဆိုတာကတတ်လို့ရတယ်ဆိုတာကကသူကမခိုင်ပါဘူးဆိုတဲ့အနေထားလို့ပြောလို့မရဘူးလားညာနော်အဲ့တော့ဦးဇင်းတို့လူတိုင်းယောက်ျား၅ယောက်ဆိုတာလောကီခန္ဓာ၅ပါးကိုပြောတာပေါ့အတွင်းလူယုံဆိုတာကြတော့ဘာကိုပြောတာတုံးဆိုတော့နန္ဒီရာဂဆိုတဲ့တဏှာကိုပြောတာတဲ့ဟောသူကငေပေါင်းကြီးပေါ်ဆိုတဲ့အတိတ်တွေပေါ့သူပြောလို့ရှင်အာလုံးယုံနေဆိုတဲ့အတိတ်တွေပေါ့ဟုတ်လားသူကသူလည်းပဲအမြဲတမ်းနေရတာသူကအကျိုးတင်အကြောင်းတင်ပြောတာရှိမင်းချင်းချောက်ပြီးတော့ပြောတာရှိမင်းဘလို့ပဲပြောပြောသူပြောရင်တော့ယုံနေပေါ့အဲ့လိုပဲဒကာမတို့ဦးရှင်တို့တွေဟာဘဝတန်တဲ့အကြောင်းဒီတဏှာလောဘကိုပဲအဖို့လုပ်ပြီးတော့လာတာဆိုတော့သူ့ကိုတော့ကိုကဘာဖြစ်တော့ယုံနေအဲ့ဒါသူကကိုယ့်ရဲ့လူယုံပဲအဲ့ဒီလူယုံမှာပဲကိုယ်ကိုတန်နိုင်နေရဆိုတဲ့အတိတ်ပဲကိုပြောတာဟုတ်လားအေးအတွင်းလူယုံဆိုတာနန္ဒီရာဂဆိုတဲ့တဏှာလောဘအဲ့ဒီမှာသူပြင်းရင်းနဲ့တော့ရွာတဲ့ကိုဝင်ပြီးတော့နားစရာခိုးလျက်ရှာတော့အင်းပြက်၆လုံးတွေ့တယ်လို့ဆိုတယ်မဟုတ်လားအေးအဲ့ဒီအင်းပြက်၆လုံးဆိုတာကမျက်စိနားနာလျာကိုစိတ်ကိုပြောတာဒီမျက်စိနားနာလျာကိုစိတ်ဟာဘာမှအားကိုးရမရှိတဲ့အင်းပြက်တွေနဲ့တူတယ်လို့ဆိုတယ်ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကဒီထဲမှာအားကိုးရမြန်အနှစ်သာရရှိတာများဘာမှန်တွေ့ရမလဲဆိုပြီးတော့ဉာဏ်ပညာနဲ့ရှာဖွေတယ်။ဒါပေမဲ့အနှစ်သာရရှိတာအာကိုရာကိုဒီထဲမှာဘာမှမတွေ့ရဘူး။မျက်စိထဲမှာအာကိုရာဆိုတာဘာမှမရှိဘူး။နားမှာအာကိုရာဆိုတာမရှိဘူး။ဟုတ်လား။ဖောက်ပြန်တဲ့သဘောတွေကလည်းရှိနေတယ်လို့နားလည်ရမှာပေါ့။ဒါကြောင့်အတ္တအာယတန6ပါးဒီဘာနဲ့တူတော့အိမ်ပြည့်ကြီး6လုံးနဲ့တူတယ်။အဲ့ဒီအိမ်ပြည့်ကြီး6လုံးကိုပဲကြာခဏလာလာပြီးတော့မိတင်ရွှေ့ကြတယ်တပြည့်တည်းများကြီး6ယောက်ဆိုတာကတော့ဗာနဲ့တူတော့ဆိုတော့အပြင်အာယုံ6ပါးပါဠိတာယရဏဟုတ်လားအစင်းအတန်အနံအရာတာအတွေ့အထိဟုတ်ရဲ့လားဒီနေရာမှာပြည့်တတ်ကောင်းပြတော်ကောင်းတို့အလုံးတရားကြီးဝနေတဲ့ပုဂ္ဂိုလ်တွေပါအာယုံ6ပါးကဒီအိမ်ပြည့်6လုံးဆိုတဲ့ဒွါရ6ပါးကိုဘယ်ပုံပဲနည်းမီးရှို့တယ်ဆိုတာကိုလူတိုင်းသိပါတယ်ဟုတ်လားမြင်ပြီးတော့ဆွေးလမ်းမယ်ဆိုရင်ဒါရာဂမီးရှုခံရတာမြင်ပြီးတော့မကြည်မနှက်ဖြစ်မယ်ဆိုရင်ဒါဒေါသမီးရှုခံရတာပေါ့နော်ညာတော့အပြင်ဆွေးလမ်းနေမကြည်နှက်ဘူးဆိုတာတွေကလည်းပဲဒီမြင်ရင်းကြားခြင်းကြောင့်ပဲဖြစ်ကြတာမဟုတ်လားမြင်လဲရလို့သဘောကျသွားတယ်မြင်လဲရလို့စိတ်တူသွားတယ်ဖြစ်နိုင်တယ်မဟုတ်လားအေးကြားလဲရလို့ကိုစိတ်တူသွားတယ်ကြားလဲရလို့ကိုသဘောတည်းကျသွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒါပါလုခံရတာတော့မီးရှုခံရတာသာကတိဆိုရင်ရာဂမီးနဲ့ရှုခံရဒေါသကိဆိုရင်ဒေါသမီးနဲ့ရှုခံရဒီအာယုနေဟာဘယ်လိုသဘောတွေပါလို့မသိလည်းဘူးဆိုရင်တော့မောဟကိဆိုဟောမောဟမီးနဲ့ရှုခံရတယ်ဟုတ်လားအဲ့လိုရာဂဒေါသမောဟမီးတွေနဲ့ရှုခံရပြီဆိုလို့ရှိရင်ဒီကိလေသာမီးမငိမ့်နေသေးတဲ့မြတ်ကလပ်ပလုံးဘဝတစ္ဆန်ဖြစ်ရတယ်ဆိုတဲ့ဇာတိမီးကငိမ့်နေလို့မဆိုနိုင်ဘူးဟုတ်လားဇာတိဆိုတာဖြစ်ပြီဆိုလို့ရှိရင်ဇရာဆိုတဲ့မီးမရဏဆိုရမီတောကဆိုရမီပရိဒေဝဆိုရမီဒီမီးတွေဟာငိမ့်နေလို့ဆိုနိုင်မလားမဆိုနိုင်ဘူးဇာတိယဇရာယမရဏေနတောကပရိဒေဝဒုက္ခဒေါမနတိဒေါမနတဥပယာတိဟိအရိထံတိဝရာမိနော်မျက်စိမှာမီး7မျိုးလောင်နေလို့ဆိုတယ်ရာဂဒေါသမောဟဒီ3မျိုးရှိတယ်နော်အေးပြီးတော့ပါတော့ဇာတိဇရာမရဏတောကပရိဒေဝဒုက္ခဒေါမနတဥပယာတာသူတို့က7မျိုးတွဲလိုက်တော့မီး7မျိုးဟုတ်ရလားအေးဒီလိုပေးတဲ့ပေါ်တူတော်ကတို့ပေးချစင်းလားနော်အာယတနာ12ပါးတခင်ကြတော့ပြောပြခြင်းနဲ့ပြောပြမှာပါဟုတ်လားမျက်စိနာနာလျာကိုစိတ်အခြင်းအတန်အနံ့ရတာအတွေ့အထိဓမ္မယုံ ဒီအာယတနာ7ပါးမှာတစ်မျိုးတစ်မျိုးလည်းမီ7မျိုးလောင်ကျွမ်းနိုင်နေပေါ့ဟုတ်လားအေးအဲ့ဒါဘုရားရှင်တို့လေဒီကျော်ဘုရားကြီးကဟောမီ7ပါးဟာအာယတနာ7ပါးမှာလောင်ကျွမ်းနေတဲ့အတွေ့အကြုံဟော130နှစ်ပါးကြယ်ပြီးအကျယ်မီပေါင်းပွားတုံချောင်းပြီးထောင်းတောင်းတောက်လောင်မတဲသည်လို့ဆိုကြည်ရသူရဲ့ခန္ဓာအာယတနာတသစ္စာလင်္ကာကျမ်းမှာအဲ့လိုရေးထားဟုတ်လားစနစ်အာယတနာမြောက်ပွားကမူ130နှစ်ပါးကြယ်ကအကျယ်မီပေါင်းပွားတုံချောင်းပြီးထောင်းတောင်းတောက်လောင်မတဲသည်ဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ပေါင်းသူတော်တို့ဒီနေရာမှာအင်းရဲ့6လုံးကိုဓမ္မ6ယောက်ကမိတင်ရှူတယ်ဆိုတာဒါကိုပြောတာဟုတ်လားအဲ့ဒါလိုသွားရင်းနဲ့ဟိုအလွန်ကြည်တဲ့ရည်ရည်ငယ်ကြီးကိုတွေးပြီးဆိုတော့ဒီရည်ရည်ငယ်ကြီးကိုကုခတ်ဖို့မလိုဘူးလားလိုတယ်အဲ့ဒီရည်ရည်ငယ်ကြီးဆိုတာဘာပြောတာလဲဆိုတော့ဩဃ၄ပါးကိုပြောတာတဲ့ကာမောဃဘောဃဒိဋ္ဌောဃအဝိဇ္ဇောဃတေဟုကောက်ရင်တော့ကာမောဃနဲ့ဘောဃကလောဘပေါ့နော်ဒိဋ္ဌောဃကဒိဋ္ဌိပေါ့အဝိဇ္ဇောဃကမောဟပေါ့နော်လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဆိုတာကစက်တန်းဖို့တတော်မလဲတဲ့ဒီရင်ရည်ကြီးဖြစ်တယ်ပေါ့ဟောဩဃဆိုတဲ့နာမည်ကသူကဒီလှိုင်းကြီးလို့အဓိပ္ပာယ်ရတယ်စက်တန်းသွားလာတဲ့လူကိုလှမ်းမှုပြီးတော့နှိမ့်မြုပ်ပြီးတော့အောက်ကိုဆွဲချသွားနိုင်တဲ့အစွမ်းတက်တိရှိတဲ့အလွန်ပြင်းထန်တတ်မှုဖွေရကောင်းတဲ့ဒီလှိုင်းကြီးတွေလို့အဓိပ္ပာယ်ရတယ်ဟုတ်လားအဲ့ဒါလိုပဲလောဘတို့ဒိဋ္ဌိတို့မောဟတို့ဆိုတာတတ္တဝါတွေကိုလှမ်းမှုနိုင်တယ်နှိမ့်မြုပ်နိုင်တယ်ဆွဲချသွားနိုင်တဲ့အစွမ်းတက်တိရှိတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဒါကြောင့်သူ့ကိုပါလောက်အောင်ဆိုတော့လွန်မြောက်အောင်ကူခတ်ရတယ်။အဲ့လိုကူခတ်တဲ့နေရာမှာဦးဇင်းတို့မိခင်ဖြစ်ပါဆိုတဲ့ပေါင်ကလေးပေါ်မှာတက်ပြီးတော့နောက်ခြေနဲ့လက်နဲ့ဆိုတာကအာထုတ်တဲ့ဝရိယဟုတ်လား။အဲ့ဒါနဲ့ကူခတ်ပြီးတော့သွားကြရတယ်။အဲ့ဒါဟိုဘက်ကန်းရောက်ပြီဆိုလို့ရှိရင်ဟိုဘက်ကန်းဆိုတာကနိဗ္ဗာန်ဆိုတဲ့အတိတ်ပဲပေါ့။သောတော်ကဘေးအန္တရာယ်ကိုထူပြောတဲ့ဒီဘက်ကန်းဆိုတာကတော့တက္ကာယလို့မြတ်စွာဘုရားကနာမည်တက်တယ်နော်။တက္ကာယဆိုတာကဒီအန္တရာယ်ထူပြောတဲ့သင်္ချာရှိတဲ့ယုံနာနေပေါ့နော်ဒါရီဟာအန္တရာယ်မကင်းတဲ့အနေထားကြီးအန္တရာယ်မကင်းဘူးဆိုတာကတနေ့တေချာဖို့ပြည့်စည်ရမယ်ဆိုတဲ့အနေထားကိုလှမ်းကြည့်ရင်တော့လွယ်လွယ်နဲ့သိနိုင်ပါတယ်ဘယ်သူမှလွတ်ကင်းနိုင်ကြအကြောင်းမရှိဘူးအပြည့်စည်ကြီးပြည့်စည်ရလိမ့်မယ်အပြည့်စည်ကြီးမပြည့်စည်သေးခင်မှလည်းပဲအပြည့်စည်လေးတွေအမြဲထာဝရပြည့်စည်နေတာကိုမရှိဘူးလားရှိတာပေါ့ဘယ်ဟာမှတည်တတ်နေတယ်ဆိုတာမရှိဘူးဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကတို့ဒီအနိစ္စချက်မမြဲတဲ့တဘာဝတရားဟာတရားနားလေအောင်ကြိုးစားအထုတ်တဲ့နေရာမှာအလွန်မှအခြေခံကြတဲ့အကြောင်းတရားလို့နားလေရပါဟုတ်လားမမြဲတာကိုသိလို့ရှိရင်ကြံတဲ့လေးနဲ့တဲ့အပိုင်းတွေကိုသိဖို့အတွက်အများကြီးအကျိုးကျေးဇူးရှိတယ်မမြဲတာကိုသိခြင်းဒီအခြေခံအကြံဆုံးလို့နားလေရမယ်ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ခုပဋိပဒံတရားကိုအထုတ်တဲ့နေရာမှာတတိစိုက်နိုင်ရင်စိုက်နိုင်တယ်လို့ရှင်ရစ္စသတိထားနိုင်ရင်ထားနိုင်မလားဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာချုပ်ပြောက်သွားကြတာကြီးပဲဆိုတဲ့အတိကိုမသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါအလေးစားကိုသိတဲ့သဘောတို့အကျဉ်းချင်းပြောလို့မရဘူးလားကျန်တယ်နော်ဒီလိုဒီနေရာမှာသိတဲ့နေရာမှာတော့တယောက်နဲ့တယောက်မတူနိုင်ဘူးပေါ့မတချို့ကခက်စိတ်စိတ်အသေးစိတ်ကြီးကြီးလင်းလင်းပြက်ပြက်သားသားသိနိုင်မြင်နိုင်တယ်ပေါ့တချို့ကြတော့လည်းခက်ကြမ်းကြမ်းခက်ဝေးဝေးခက်ကြဲကြဲပဲသိနိုင်တယ်ပေါ့ဒါကတော့ကိုယ့်ရဲ့ကြိုးစားအထုတ်တဲ့ဝီရိယကိုယ့်ရဲ့ပဓာတရားကိုယ့်ရဲ့ဉာဏ်ပညာဒါတွေပေါ်မှာအဓိကမူတည်နေပေါ့ဟုတ်လားသို့တော်ကိုကမချော့တော့ဇေလုံးလာနဲ့ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ကြီးကြီးလေးလေးပြက်ပြက်သားသားသိနိုင်မြင်နိုင်တဲ့အဆင့်ကိုမရောက်ပြီဘူးလားကြောက်လို့နေမြတ်စွာဘုရားကလူတွေရှင်သုံးလို့မရတဲ့ဒေသနာတော်ကိုဟောပါမလားဒါရိုးရိုးလေးပဲနော်ဒါကြောင့်တို့လက်လမ်းမမီဘူးလို့မတွင်နဲ့ဟုတ်လားပြင်းလို့သာမမီပဲရှိရှိရမယ်လားဟုတ်လားပြင်းကိုအကြီးအသေးရမမီဘူးဆိုတာမရှိပါဘူးဘောင်းတော်ဒီလူတွေတူးဟိတ်တယ်မှာမဟုတ်ဘဲနဲ့တိဟိတ်တယ်ပဲဥစ္စာအ í ကိုဟုတ်တယ်မို့လားဒီတူးဟိတ်ဆိုလို့ရှိရင်ဒီလူတွေနန်းနေသိချင်းပြည့်ချင်းအကြောင်းတွေကိုပြောရင်သူတို့နားလည်နိုင်မှာမလားနားမလည်နိုင်ဘူးခုမှနားလည်နိုင်တဲ့အစွမ်းရှိတယ်ဆိုတဲ့ကိုကဒါတိဟိတ်လို့သုံးဖြတ်ရမယ်လို့လေဆိုဘုရားကြီးကပြောရတာမရှိဘူးလားရှိတယ်နောက်ခန္ဓာရဲ့မမြဲတဲ့ဘဝကိုသိပြီဆိုလို့ရှိရင်ဒါပါလေတိဟိတ်လို့ပြောလို့ရတယ်ပေါ့ဟုတ်လားဒါကြောင့်ပြည့်တဲ့ကောင်းသူတော်ကတော့ကိုယ့်ရဲ့အထုမှုရောလို့တာလည်းချွေရင်းလို့တာလည်းမသိနိုင်မမြင်နိုင်ရှိရလိမ့်မယ်ဟုတ်လားတကယ်လို့ကပြည်ပြဝဝအထုမဲ့ဆိုရင်မသိဘူးဆိုတာဖြစ်ပြအကြောင်းမရှိပါဘူးဟုတ်လားအေးအဲ့ဒါဦးဇင်းတို့အတ္တဝိသုက္ကမတုတ်တန်ရဲ့အနှစ်ချုပ်ပေါ့အဲ့ဒီအတ္တဝိသုက္ကမတုတ်တန်ကိုနာယူပြီးတော့သောတော်ကပြောခဲ့တဲ့သူမနာဘိက္ခုနီမဟာဝိမာလေးကဖြစ်လာတဲ့ဘိက္ခုနီမဟာဖြစ်သွားတော့ယဟန္တာဖြစ်သွားတယ် အဲ့ဒီယဟနာဖြစ်သွားတော့မှသာလေသူ့ရဲ့ဒုက္ခတွေဟာငြိမ့်သွားတယ်ဆိုတဲ့အတိတ်ပဲပေါ့အဲ့ဒါကိုပဲဦးဇင်းတို့တရားဤတန်တော်ကတစ္ဆာလေးပါးကိုဟုတ်မှန်ဒီအတိုင်းမတိသေးသမျှကလပ်ပလုံးဒုက္ခတွေရဲ့အဆုံးကိုမပြုတ်နိုင်ဘူးလို့မြတ်စွာဘုရားပြောခဲ့တဲ့ဥပမာလေးနဲ့ဒကာဓမ္မတို့နှိုင်းရှင်ပြီးတော့စဉ်းစားကြဖို့မလိုဘူးလားလိုတယ်တစ္ဆာလေးပါးကိုသိမှဒုက္ခဟာဆုံးမယ်တစ္ဆာလေးပါးကိုမတိသေးသမျှဒုက္ခဟာမဆုံးဘူးဒါကြောင့်ဘာကုသိုလ်ကောင်းမှုကိုပဲလုပ်လို့ရုပ်ရှားဆုံးဘလောက်ကလေးကိုပဲလှူတာပဲဖြစ်ဖြစ်ဟုတ်လားကုသိုလ်ကောင်းမှုပြုလို့တည်းများထိုကုသိုလ်ကောင်းမှုတို့ကြောင့်နော်သစ္စာလေးပါးကိုတည်တဲ့ဉာဏ်တူးဉာဏ်မြတ်ကိုရပါရစေဆိုတဲ့ဆန္ဒထားဖို့မလိုဘူးလားလိုပါတယ်အခုဦးဇင်းတို့၅ရက်လောက်အချိန်ယူပြီးတော့ကျူစာအထုတ်ကြတဲ့ဒီတိပ္ပံဘာဝနာအလုပ်ကိုအထုတ်ခြင်းကတော့သစ္စာလေးပါးကိုတည်ဖို့အတွက်သူကတော့ဒါလိုက်ကိုပဲကျူစာအထုတ်နေတာမဆိုနိုင်ဘူးလားဗျာဆိုနိုင်တယ်နော်ရသော်ဘုရားကလည်းပဲတစ္ဆာတတိပ္ပံတရားကိုအားထုတ်လို့ရှိရင်ညာယတ္တအတိတ္တမာယတစ္ဆာလေးပါးကိုထုထင်းပြီးတော့သိတဲ့အရိယာမဉ္ဇဉ်ကိုရလိမ့်မယ်လို့အဘခံထားဘူးလားအဘခံထားတယ်။ဩတုရိယသုတ်တံမှာလည်းပြောထားတာရှိပါတယ်။အာယုံတက်ပြီဆိုလို့ရှိရင်မကြခင်မှာနေထွက်ဖို့တည်ကြတယ်တဲ့ဟုတ်လားအဲ့ဒါလိုပဲသမ္မာဒိဋ္ဌိခန္ဓာဟာမမြဲတဲ့သဘာဝရှိတယ်အဲ့ဒါကိုမမြဲဘူးလို့သိတယ်ဆိုရင်ဒါတမာဒိဋ္ဌိလို့ခေါ်ရတယ်အဲ့ဒီတမာဒိဋ္ဌိဖြစ်ပြီဆိုလို့ရှိရင်တစ္ဆာလေးပါးကိုထုတ်ထင်းပြီးတော့သိတဲ့အရိယာမဉ္ဇဉ်ကိုတေချာပေါက်ရမယ်လို့မြတ်စွာဘုရားဟောတာအာယုံတက်ပြီးရင်နေတေချာပေါက်ထက်မယ်ယုံနံဖြစ်ခြင်းပြည့်ခြင်းကိုသိတဲ့မြင်တဲ့ဉာဏ်လို့ဆိုရမယ်တမာဒိဋ္ဌိဖြစ်တယ်ဆိုလို့ရှိရင်တစ္ဆာလေးပါးကိုသိတဲ့အရိယာမဉ္ဇဉ်ကိုရမယ်လို့မြတ်စွာဘုရားဟောတာဟုတ်လားဒီလိုဒေသနာတွေနဲ့လည်းမိမိတို့ရဲ့တရားတရားကိုမြင့်တင်ပေးဖို့မလိုဘူးလားလိုပါတယ်။ဒါကြောင့်ဒေသနာသူတော်ကောင်းတို့ဒီကနေ့နော်ဒေသလေးပါးကိုတိမှဒုက္ခဆုံးမယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဒေသလေးပါးကိုတိခြင်းရဲ့အကြောင်းတရားလို့ဆိုရမယ်သတိပဋ္ဌာန်ဘာဝနာလို့ကိုကျူစွာအထုတ်တဲ့နေရာမှာအားဖြစ်စေဖို့ကြီးရတဲ့နဲ့ဒါဦးဇင်းတို့ပြောလိုက်ပါတယ်နော်။အေးဒေသလေးပါးကိုတိမှသာလျှင်ဒုက္ခအလုံးတို့ရဲ့အခြေခံအကြောင်းတရားဖြစ်တဲ့ဇေတောင့်မြင့်နဲ့တူတဲ့လောဘဆိုတဲ့သမုဒယတစ္ဆာဟာချုပ်ဆုံးမှာသမုဒယတစ္ဆာချုပ်ဆုံးမှာသမုဒယတစ္ဆာကြောင့်ဖြစ်တဲ့ဒုက္ခတစ္ဆာတွေလည်းချုပ်ဆုံးမယ်ပေါ့ဒါကြောင့်ဒေသပံသူတော်ကောင်းတို့ဒီပြုလို့အထောက်အသောဒါနာသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်မဉ္ဇဉ်ပူဇဉ်မျက်နှိပ်ပံကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုဝေရာရှိကုန်တော်ဟုပတနာအောင်စုပြုကြကုန်ရာတည်း